Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမှာခင်ဗျာပြည်အမေရိကန်အတန်ရဲ့အင်္ဂါနေ့ညအစီအစဉ်ကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုတော့လိုင်းနံပါတ်1925နဲ့30မိနစ်တို့ပြင်လိုင်းနံပါတ်190တို့ကနေတိုက်ရိုက်နားဆင်နေကြသလိုပြည်အမေမြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညမှာအစီအစဉ်မှုဖြစ်နေကျွန်တော်ဇောင်းလိုင်းကဆောင်ရွက်ပေးသွားမှာပါဒီကနေ့သောရရှင်တို့နားဆင်ကြရမယ်ထိတ်တန်းရောက်သတင်းတွေမှာဆိုရင်တော့မြန်မာနိုင်ငံကိုအရေးပေါ်အခြေအနေဖြစ်ဆက်ထားဖို့အမေရိကန်သမ္မတကလက်မှတ်ထိုးလိုက်ပါတယ်မြန်မာစစ်ကောင်စီကိုလင်းစည်တင်ပို့မှုပိတ်ဆို့အရေးယူဖို့ဗြိတိန်အခြေစိုက်ဘာမာကမ်ပိန်း UK အဖွဲ့ကတောင်းဆိုပါတယ်ဒီနိုင်ငံစီဝေးတက်ဖို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာဩစတြေးလျနိုင်ငံကိုဒီကနေ့ထွက်ခွာပါတယ်ဒီလိုထိတ်တန်းရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ပြတဲ့အခါမှာတော့ချင်းပြည်နယ်နဲ့စကိုင်းတိုင်းအတွင်းစစ်ကောင်စီနဲ့ဖြစ်နေတဲ့တိုက်ပွဲတွေအကြောင်းကိုဥစွာတင်ပြပေးသွားမှာပါ
မတူ PDF ကအဲ့ဒီတိုင်းကိုတိုက်ခိုက်တဲ့ Ninja CDF ကတော့တောက်ဆော်ပဲ 9.9 960ကလေးမှာတုံးမှာတောက်ဆော်ပဲတိုက်ပွဲတွေပဲဒီ76ရက်တာအတွင်းမှာကျွန်တော်တို့တိုက်ပွဲတွေကတော့73ချိန်လောက်တိုက်ပွဲဖြစ်တယ်
ဒီအကြောင်းသတင်းပေးပို့ချက်အပြည့်စုံနဲ့အတူရခိုင်ပြည်နယ်အတွင်းစစ်ကောင်စီနဲ့အေအေအကြားကတိုက်ပွဲအကြောင်းကချင်းပြည်နယ်အတွင်းကစစ်ဆောင်တွေရိခါခက်ခဲဖြစ်နေတာနဲ့စစ်ပေးဆောင်ဒုက္ခသည်တွေအကြားမှာကိုဗစ် -19 ကူးစက်နေတဲ့အကြောင်းသတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်။အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကမ္ဘာတလောခီးသွားအစီအစဉ်နဲ့အင်္ဂါညသကဝိုင်းတို့ကိုတင်ဆက်ပေးသွားမှာပါ။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုဦးတမောင်တန်းနဲ့အလိမာတို့ကတင်ပြပေးကြမှာပါခင်ဗျာ။
မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေကအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးကိုဆက်လက်ချိန်ချောက်နေဆဲဖြစ်တာမို့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအရေးပေါ်အခြေအနေဆက်လက်ထားရှိကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကလွှတ်တော်ကိုအကြောင်းကြားစာပေးပို့ပြီးသက်တမ်းတိုးလိုက်ပါတယ်ဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းပြီးနောက်ပိုင်းအခြေအနေတွေဟာအမေရိကန်ပြည်ထောင်စုရဲ့နိုင်ငံခြားရေးမူဝါဒနဲ့အမျိုးသားလုံခြုံရေးအတွက်ဖြစ်နေကြမဟုတ်တဲ့အတိုင်းတဲ့အလွန်ဆက်လက်ချင်းချောက်နေတော့ပဲဖြစ်တယ်လို့အကြောင်းကြားစာမှာဖော်ပြထားပါတယ်။ဒါကြောင့်2021ခုနှစ် February 10ရက်နေ့မှာကြေညာခဲ့တဲ့အမျိုးသားအရေးပေါ်အခြေအနေက2022 February 10ကနေဆက်လက်တက်ရောက်မှုရှိစေရမယ်လို့သမ္မတဘိုင်ဒန်ကတနင်္လာနေ့မှာပေးပို့အကြောင်းကြားခဲ့တာပါ။ထိုင်းနိုင်ငံအခြေစိုက်နိုင်ငံရေးသမားများကူညီစောင့်ရှောက်ရေးအသင်းရဲ့အလို့ရအာဏာသိမ်းပြီးနောက်ပိုင်း2022 February 9ရက်နေ့အထိအသက်ခံရသူ1500ကျော်နဲ့အဖမ်းခံရသူ12000ကျော်ရှိနေပါတယ်မြန်မာစစ်တပ်စီကိုလေရင်စီတွေမရောက်ရှိအောင်ပိတ်ဆို့အရေးယူပေးဖို့ UK နဲ့တခြားတိုင်းပြည်တွေကိုတောင်းဆိုတဲ့စော်အော်စီယိုရဲ့လှုပ်ရှားမှုအသစ်တစ်ရပ်ကိုမြန်မာအရေးလှုပ်ရှားနေတဲ့ Burma Campaign UK ကစတင်လိုက်ပါတယ် February 10ရက်နေ့နေစွဲနဲ့ထုတ်ပြန်ချက်တွေထုတ်ပြန်ပြီးအခုလိုစတင်လိုက်တာပါပိတ်ဆို့အရေးယူရမှာစစ်တပ်ကိုလေရင်စီရောင်းချပို့ပေးနေတဲ့မြန်မာကုမ္ပဏီတွေကိုပိတ်ဆို့အရေးယူဖို့ Burma Campaign UK ကတောင်းဆိုလိုက်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံကိုလေရင်စီပို့ပေးနေတဲ့ UK, EU နဲ့ American ကုမ္ပဏီတွေကိုအဲဒီလိုတင်ပို့ပေးနေတာတွေရပ်တန့်ဖို့လည်းတောင်းဆိုလိုက်ပါတယ်။မြန်မာစစ်တပ်ကအသုံးပြုနေတဲ့ဂျက်လေယာဉ်ရဟယင်နဲ့အခြားလေယာဉ်တွေဟာရုရှားတရုတ်ဆာဗီးယားနဲ့ပါကစ္စတန်နိုင်ငံတို့ကလာကြတာမို့ပုံမှန်အရက်ဘက်ကူတန်ရောက်ဝယ်ရေးလေရင်တွေအသုံးပြုကြတဲ့ Jet A1 လေရင်စီကိုပဲအသုံးပြုတယ်လို့ဆိုပါတယ်။ဒါကြောင့်ဒီလိုပိတ်ဆို့အရေးယူလိုက်တဲ့အတွက်ပြည်တွင်းလေရင်ခီးစဉ်တွေနဲ့မြန်မာနိုင်ငံမှာစီဖြည့်တဲ့နိုင်ငံတကာလေကြောင်းခီးစဉ်တွေထိခိုက်မှာကိုလည်းကြီးညာချက်ကအတိမတ်ပြုထားပါတယ်။ဒါပေမဲ့လေကြောင်းကနေအတိုက်ခိုက်ခံရတဲ့ပြည်သူတွေရဲ့ဒုက္ခနဲ့ရှင်လိုက်တဲ့အခါဒါဟာနိုင်ရှင်မှုရမပြောပါတော့တဲ့ထိခိုက်မှုသာဖြစ်တာကြောင့်မြန်မာနိုင်ငံကိုလေရင်စီတင်ပို့တာကိုပိတ်ဆို့အရေးယူဖို့ Burma Campaign UK ကတောင်းဆိုလိုက်တာပါ။လင်းနိုင်ငံအစည်းအဝေးကိုတက်ဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီး Anthony Blinken ဟာဩစတြေးလျနိုင်ငံကိုတနင်္လာနေ့နောက်ပိုင်းကထွက်ခွာသွားခဲ့ပါတယ်။ Indo Pacific ဒေသမှာရေကြောင်းနဲ့ Cyber လုံခြုံရေးအတွက်ဩစတြေးလျ၊အိန္ဒိယ၊ဂျပန်နဲ့အမေရိကန်ပြည်ထောင်စုတို့ကတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။ပြီးခဲ့တဲ့ September လမှာ August လို့ခေါ်တဲ့American, UK နဲ့ Australia တို့ပါဝင်တဲ့၃နိုင်ငံလုံခြုံရေးဆိုင်ရာမိတ်ဖက်အဖွဲ့ကိုဖွဲ့စည်းပြီးတဲ့နောက် Australia ကိုနိုင်ငံခြားရေးဝန်ကြီးကပထမဦးဆုံးချိန်တွားရောက်တားလဲဖြစ်ပါတယ်။တရုတ်နိုင်ငံမှာတော့တာဝန်ရှိသူတွေက AUKUS ၃နိုင်ငံအဖွဲ့နဲ့ quad လို့ခေါ်တဲ့၄နိုင်ငံအဖွဲ့တို့ကိုသတိကြီးကြီးထားနေပါတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာလက၄နိုင်ငံခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်ရှင်အဖြစ်ကျင်းပတဲ့အခါဒီလိုဒေသဆိုင်ရာပူးပေါင်းဆောင်ရွက်မှုမျိုးတွေဟာတတိယတနိုင်ငံကိုပြစ်မှတ်မထားသင့်ဘူးလို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကြောက်လီကျန်းကပြောခဲ့ပါသေးတယ်။ဩဂတ်စ်၃နိုင်ငံအဖွဲ့ကိုလည်းအလွတ်အလွန်တာဝန်မဲ့တဲ့အဖွဲ့အဖြစ်သုံးလုံးခေါ်ဝေါ်ခဲ့ပူးပါတယ်။ယူကရိန်းနဲ့ဆက်တင်းမာမှုအတွက်လာမယ့်ရက်တွေဟာအရေးပါတဲ့ရက်တွေဖြစ်တယ်လို့မော်စကိုမှာရုရှားသမ္မတပူတင်နဲ့တွေ့ဆုံပြီးတဲ့နောက်ပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်ကအင်္ဂါနေ့ကပြောပါတယ်။သမ္မတလျှောက်ဟာတနင်္လာနေ့ကညစာအတူဆိုင်ရင်9နာရီကျော်စကားပြောခဲ့ကြပါတယ်။ဒီခီးစဉ်ဟာလာမယ့်နှစ်လကြာရွေးကောက်ပွဲဝင်မဲ့မက်ခရွန်အတွက်လည်းသူ့ရဲ့တန်တမာရေးဆောင်ရွက်ချက်တွေအတွက်အရေးကြီးတဲ့ခီးစဉ်တစ်ခုဖြစ်ပါတယ်။တင်းမာမှုပုံမှန်မကျေပြန့်လန့်စေဖို့အတွက်အတော့ကိုမြန်မြန်ဆက်ဆက်လုပ်ကြရပါမယ်လို့မက်ခရွန်ကဆိုပါတယ်။ရုရှားရဲ့တောင်းဆိုချက်တွေဟာဥရောပနိုင်ငံတွေကပြောနေတာနဲ့သဘောအဖျင်းအတူတူပဲလို့မက်ခရွန်ကယူဆပါတယ်။တပ်တွေချထားရမှာကန့်တက်ရေးသမယိုးချက်စီရေးလှုပ်ရှားမှုဆောင်ရွက်မှုတွေပွင့်လင်းမြင်သာရေးဒုံးကြီးရန်ကာကွယ်ရေးအပေါ်ပွင့်လင်းမြင်သာရေးတာတို့နဲ့တာဝေးပြစ်ဒုံးကြီးတွေနဲ့ပတ်သက်ပြီးလှုပ်ထုတ်လုပ်မှုဆရာကတ်တက်ချက်နဲ့စစ်ဆေးနိုင်မှုအစရှိတဲ့တောင်းဆိုချက်တွေကိုမက်ခရွန်ကညီညွန်းပြောဆိုတာပါမက်ခရွန်ကယူကရိန်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတဲ့အခါသမ္မတပူတင်နဲ့ထပ်မံတွေ့ဆုံအောင်မှာဖြစ်ပါတယ်ခုလိုဆွေးနွေးတာတွေကိုများများလှုပ်ချေအဖြစ်ရလက်ကိုရရှိလိုက်မယ်ဆိုတာကျွန်တော်သိကြပါတယ်လို့ပြင်သစ်သမ္မတမက်ခရွန်ကပြောပါတယ်။ပြင်သစ်သမ္မတနဲ့တွေ့ဆုံအပြီးမှာတိုးတက်မှုတချို့ရခဲ့တယ်လို့လည်းရုရှားသမ္မတပူတင်ကပြောပါတယ်။မက်ခရွန်ဟာယူကရိန်းကိုရောက်ရှိနေပြီးသမ္မတနဲ့ဒီနေ့နေ့လယ်မှာတွေ့ဆုံခဲ့ပါတယ
်။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19 kHz 5953ညပိုင်းတိုမီတာ25 kHz 7183ညပိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတင်းတွေမှာပိုင်းလမ်းမီတာ190 kHz 5905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင် VOA American တန်ကနေထိပ်တန်းရနိုင်ငံကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်မကလေးမာပါကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ထောက်ခံမှုမပါဘဲတဖက်သက်အရေးယူတန်းခတ်မှုတွေဟာတရားမဝင်ဘူးလို့ယူကရိန်းအရေးမှာဖိအားပေးခံနေရတဲ့ရုရှားနိုင်ငံနဲ့တရုတ်နိုင်ငံတို့ကပြောလိုက်ပါတယ်။လုံခြုံရေးကောင်စီရဲ့ပိတ်ဆို့အရေးယူမှုတွေကသာတရားဝင်ပါတယ်လို့ကုလသမဂ္ဂဆိုင်ရာရုရှားဒုတိယအမြဲတမ်းသံအမတ်ကြီးဒီမီထရီပိုလီယန်စကီကပြောခဲ့ပါတယ်။ဒီလိုပိတ်ဆို့မှုတွေဟာကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေကိုတုံ့ပြန်ဖို့အရေးကြီးတဲ့လက်နက်ဖြစ်တယ်လို့သူကဆိုပါတယ်။ဆီးရီးယား၊ဘီလာရုစ်၊ကျူဘာ၊ဗင်နီဇွဲလာ၊အီရန်၊အာဖဂန်နစ္စတန်၊မြန်မာနဲ့မာလီစတဲ့နိုင်ငံတွေရဲ့အချုပ်အခြာအာဏာကိုထိခိုက်စေတဲ့တပ်ဖက်သက်လှုပ်ရှားမှုတွေကိုမစ္စတာပိုလီယန်စကီကခြုံချခဲ့ပါတယ်။ဒါပေမဲ့လည်းရုရှားကျူးကျော်မှုချင်းချောက်ခံနေရတဲ့ယူကရိန်းနိုင်ငံအရေးကိုတော့ထည့်သွင်းမပြောခဲ့ပါဘူး။ကုလသမဂ္ဂဆိုင်ရာတရုတ်သံအမတ်ကြီးကြောင်ချင်းကလည်းတပ်ဖက်သက်အကြမ်းကန်ပိတ်ဆို့အရေးယူမှုတွေဟာစိုးရိမ်စရာဖြစ်တယ်လို့ပြောခဲ့ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ထောက်ခံမှုရတဲ့အရေးယူပိတ်ဆို့မှုတွေကိုလည်းအလုံးအကျုံအသုံးမချဖို့သူကပြောပါရယ်။မြောက်ကိုရီးယားအပေါ်အရေးယူတန်းခတ်မှုတွေနောက်ဆက်တွဲအဖြစ်လူသားချင်းစာနာမှုအခြေအနေအပြင်းပြင်းထန်ထန်တက်ရောက်စေခဲ့တယ်လို့လည်းတရုတ်သံမတ်ကြီးကပြောပါရယ်။ဒါပေမဲ့လည်းကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒယ်သောမတ်စ်ဂရင်းဖီကတော့မြောက်ကိုရီးယားရဲ့ဆိုးရွားလာတဲ့စီးပွားရေးအခြေအနေဟာနိုင်ငံရဲ့အမားလို့အခိုင်အမာပြောခဲ့ပါရယ်။ထိုင်ဝမ်နိုင်ငံမှာအသက်18နှစ်ပြည့်ချိန်မဲပေးခွင့်ရဖို့လှုပ်ရှားမှုတွေတစတစအချိန်မြင့်လာနေပါတယ်။ထိုင်ဝမ်မှာအသက်18နှစ်ပြည့်သူတိုင်းလွတ်လပ်စွာနေနိုင်သလိုအိမ်တော်ပြုနိုင်ပြီးအရွယ်ရောက်သူတယောက်အဖြစ်တရားရုံးတင်စစ်ဆေးခံနိုင်ပါတယ်။သူတို့တွေဟာစစ်မှုထမ်းဖို့တောင်ခေါ်ခံရနိုင်ပါတယ်။ဒါပေမဲ့သမ္မတရွေးကောက်ပွဲနဲ့လွှတ်တော်ရွေးကောက်ပွဲတွေမှာတော့မဲမပေးနိုင်ပါဘူး။မဲပေးခွင့်အတက်ကိုအသက်18နှစ်ကိုပြောင်းလဲပေးဖို့နှစ်တော်တော်ကြကြဆွေးနွေးခဲ့ပေမဲ့လည်းဒီမိုကရေစီအသွင်ကူးပြောင်းပြီးနောက်ပိုင်းရာစုနှစ်ရဲ့၄ပုံတစ်ပုံမှာတော့ထိုင်ဝမ်နိုင်ငံသားတွေရဲ့မဲပေးနိုင်တဲ့အသက်ကတော့20မှာပဲဖြစ်နေသေးပါ။2018ခုနှစ်ကတည်းကအသက်18နှစ်ကျော်တဲ့ထိုင်ဝမ်နိုင်ငံသားတွေဟာလူမှုဆန္ဒခံယူပွဲတွေမှာမဲပေးလို့ရပါတယ်။ဒါပေမဲ့လည်းကမရာနဲ့လွတ်တော်ရွေးကောက်ပွဲတွေမှာပါဝင်မဲပေးခွင့်ကတော့ဖွဲ့စည်းပုံစံရာပြင်ဆင်ရင်းမှာအကြအကျဲကျုံနေပါတယ်။ဒ ထိုင်ဝမ်မှာအသက်16နှစ်နဲ့19နှစ်အရွယ်တွေကိုနိုင်ငံရေးအမြင်ရင်ကျက်မှုမရှိသူများလို့ရှုမြင်ကြတာပါထိုင်ဝမ်ရဲ့အကြီးဆုံးနိုင်ငံရေးပါတီတစ်ခုဖြစ်တဲ့တရုတ်အမျိုးသားရေးပါတီကုမင်တန်ကတော့အသက်16နှစ်မဲပေးခွင့်ရဖို့အကိစ္စကိုစန့်ကျင်နေပါတယ်လူငယ်ပိုင်းတွေကြားမှာလူကြိုက်များတဲ့ DPP နဲ့ NPP လိုပါတီတွေကတော့အသက်16နှစ်မဲပေးရေးကိုထောက်ခံပါတယ်အမေရိကန်ပြည်ထောင်စုပြည်နယ်၄ခုကကျောင်းတွေမှာအခုကစပြီးတစ်လထားမမဟုတ်နှစ်လအတွင်းနှာခေါင်းစည်းမတက်မနေတာတားမြစ်ချက်ကိုရုပ်သိမ်းမယ်လို့ဒီပြည်နယ်တွေကအုပ်ချုပ်ရေးမှူးတွေကပြောပါတယ်။ New Jersey, Connecticut, Delaware နဲ့ Oregon ပြည်နယ်တွေမှာ COVID မျိုးကွဲ Omicron ကူးစက်မှုအရှိန်လျော့လာတာကြောင့်အခုလိုကျောင်းတွေမှာနှာခေါင်းစည်းမတက်မနေရအမိန့်ကိုရုပ်ဖို့ပြောလာတာပါ။ရေရှည်မှာဒီကိုရိုနာဗိုင်းရပ်စ်ပိုးကဘယ်တော့မှပျောက်ကွယ်သွားမှာမဟုတ်ဘူးဆိုတဲ့အသိအကြောင်းဒီရောဂါပိုးနဲ့အတူရှင်တွဲနေထိုင်မှုနီးလန်းတွေရှာဖို့လိုတယ်လို့လည်းကြောင်းညင်သူတွေကပြောပါတယ်။ရောဂါကူးစက်မှုနှုန်းကျလာတဲ့ကယ်လီဖိုးနီးယားပြည်နယ်မှာလည်းကာကွယ်ဆေးထိုးထားတဲ့သူတွေအဆောက်အဦတွေနှာခေါင်းစည်းတက်ဖို့မလိုတော့ဘူးလို့တနင်္လာနေ့ကကြေညာခဲ့ပေမဲ့ကျောင်းတွေမှာတော့နှာခေါင်းစည်းဝတ်ဆင်ဖို့စီကံတွေကိုဆက်ရှိပါတယ်။ကာကွယ်ဆေးထိုးမထားသူတွေကတော့နှာခေါင်းစည်းအမြဲဝတ်ဆင်ထားရမှာဖြစ်သလိုကာကွယ်ဆေးထိုးထားတဲ့သူတွေအနေနဲ့လည်းအများပြည်သူနဲ့ဆိုင်တဲ့နေရာတွေ၊တက်ကြီးဆောက်ရှောက်ရေးကီဟာတွေနဲ့လူအများစုဝေးတဲ့နေရာတွေမှာနှာခေါင်းစည်းတက်ကြဖို့ကျန်းမာရေးတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်အမေရိကန်နိုင်ငံဘွားနှင်းလျှောစီမံအိုင်လင်ဂူဟာအခုပေကျင်းဆောင်ရာသီအိုလံပစ်ပြိုင်ပွဲအမျိုးသမီးနှင်းလျှောစီပြိုင်ပွဲမှာတရုတ်နိုင်ငံအတွက်ရွှေတံဆိပ်ဆုစုခုသွားပါတယ်သက်16နှစ်အရွယ်အိုင်လန်ဂူဟာအမေရိကန်ပြည်ထောင်စုမှာမွေးဖွားသူတူဖြစ်ပြီးသူ့ရဲ့မိခင်ကတရုတ်လူမျိုးဖြစ်ပါတယ်။သူဟာအမေရိကန်နိုင်ငံသားအဖြစ်ဆက်ရှိနေမနေ။နောက်တရုတ်တန်းနဲ့အားကစားမဲ့ပန်းရှိုက်ကိစ္စလူမှုကွန်ရက်ပေါ်မှာသူ့ကိုပြောကြားဆိုကြတဲ့ကိစ္စတွေနဲ့ပတ်သက်လို့သတင်းတော်တွေရဲ့မေးမြန်းတာတွေခံရပါတယ်။လူတွေကျမကိုမယုံရင်ကျမကိုမကြိုက်ရင်အဲ့ဒါသူတို့ဆုံးရှုံးမှုဖြစ်တယ်သူတို့ဘယ်တော့မှအိုလံပစ်ပြိုင်ပွဲမှာနိုင်မှာမဟုတ်ဘူးလို့သူကပြန်ပြောသွားပါတယ်။ဂူဟာသူ့ဘဝတက်တန်းရဲ့၄ပုံတစ်ပုံကိုတရုတ်နိုင်ငံမှာနေမယ်လို့ခန့်မှန်းထားပါတယ်ရှင
်။နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမတန်းနဲ့အလိမ္မာတို့တင်ပြပေးကြကြပါဗျာ။ပြည်အမေရိကန်အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပြပုတ်ချက်တွေတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့စကိုင်းတိုင်းနဲ့ချင်းပြည်နယ်အတွင်းကအတိုက်ပွဲသတင်းတွေနဲ့စပါမယ်။ချင်းပြည်နယ်မင်းတပ်မတူပြီးပဲနဲ့စကိုင်းတိုင်းကလေးမြို့နယ်ဘက်မှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တို့ကြားတိုက်ခိုက်မှုတွေဆက်ရှိနေပါတယ်။မင်းတပ်ဖက်မှရဲကပို့ရင်တန်းတိုက်ခိုက်ခံရတယ်လို့ကလေးမြို့နယ်ထဲမှာလည်းချောင်းမြောင်းတိုက်ခိုက်ခံရတယ်လို့စစ်ကောင်စီဘက်ကပြောပါတယ်။နှစ်ဖက်တိုက်ခိုက်မှုအတွင်းလက်နက်ကြီးကြီးကြလို့ပုံခုနေတဲ့ဆက်ကျော်တဲ့တယောက်သေဆုံးခဲ့ရပါတယ်။ချင်းပြည်နယ်နဲ့စကိုင်းတိုင်းဘက်ကတိုက်ပွဲအခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုသားညိုကပြောပြပေးပါပါခင်ဗျာ။
စစ်ကောင်စီတပ်တွေဆင့်အားနဲ့ရိခါဖြစ်နေတဲ့ချင်းပြည်နယ်ထဲမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးဖွဲ့တွေဆက်ပြီးတော့တိုက်ပွဲတွေဖြစ်နေတာပါ။မတူပီမျိုးကနေပြီးတော့မင်းတပ်မျိုးကိုတွားတဲ့စစ်တပ်ရင်တွေကိုမတူပီမင်းတပ်ချင်းကာကွယ်ရေးဖွဲ့တွေကလက်ချောက်မှာခြုံခုတိုက်ခိုက်တာတွေဖေဖော်ဝါရီလ9ရက်နေ့အထိလုပ်ခဲ့တယ်လို့မင်းတပ်ကာကွယ်ရေးတာဝန်ရှိသူတူဖြစ်တဲ့ Slime Yoman ကပြောပါတယ်။
ကျွန်တော်တို့အဲမတူပီ CDF ကအဲဒီတိုက်ကိုတိုက်ခိုက်တဲ့မင်းတပ် CDF ကတော့တောက်ဆောင်ပေ90 60ကလေးမှာတော့တောက်ဆောင်ပေတိုက်ခိုက်ရတဲ့ဒီ6ရက်တာတို့မှာကျွန်တော်တို့တိုက်ခိုက်ရတာ73ချိန်လောက်တိုက်ခိုက်ဖြစ်တယ်
။တင်းလာနေတုန်းကစစ်ရင်နံကိုဒေသခံကာကွယ်ရေးဖွဲ့တွေကမိုင်းခွဲတိုက်ခိုက်တာကြောင့်စစ်တပ်ဘက်ကနေပြီးတော့လက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်မှုအတွင်းဆယ်ကျော်သက်အရွယ်အရသာတဦးသေဆုံးခဲ့တယ်လို့လည်းပြောပါရယ
်။ရန်ပန်ဖြစ်တဲ့လက်နက်ကြီးတွေကအဲမီတာတို့ပုံနေတဲ့ခြေထဲမှာစပ်ပါပဲ။လူငယ်တယောက်လက်နက်ကြီးချီမှပြေးသွားတယ်။ဆယ်ကျော်သက်အရွယ်ပဲ
။မိသားစုနဲ့အတူပုံခုနေတဲ့လူငယ်သေဆုံးသွားတာဖြစ်ပါရယ်။ကြံမိသားစုဝင်တွေကတော့ထိခိုက်မှုရှိဘူးလို့သိရပါရယ်။မင်းတပ်နဲ့မတူပီလမ်းဘက်တင်းလာနေတုန်းကပစ်ခတ်တိုက်ခိုက်မှုအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကတော့အခုလိုပြောပါရယ်။
မင်းတပ်ဘက်မှာမလေးကတော့ကျွန်တော်နေတဲ့နှစ်နာရီလောက်မှာတက်ကနေပေါ်တဲ့ရိခါပူတဲ့ရင်ကိုမင်းတပ်နဲ့မတူပီကြတဲ့မှာလက်လုံးမိုင်းနဲ့ကျွန်တော်မိုင်းဆွဲတိုက်ခိုက်ခဲ့တာလို့ရှိတယ်။ဟိုကတော့အနှဲငယ်ဖြစ်တဲ့ဟာရှိတယ်။ကျန်တာတော့ပြီးကြတော့မရှိပါဘူး
။မင်းတပ်မျိုးမှာခြေဆိုင်တဲ့စစ်တပ်ကမတူပီမျိုးနယ်ထဲမှာရှိတဲ့စစ်စခန်းတွေစီကိုစစ်အင်အားလက်နက်နဲ့ထောက်ပို့ပစ္စည်းတွေကိုဇန်နဝါရီလ24ရက်နေ့ကသွားပို့ခဲ့တာပါ။ဒီကနေ့ဖေဖော်ဝါရီလ10ရက်နေ့မှာတော့အဲ့ဒီစစ်ရင်တန်းတွေမင်းတပ်မျိုးကိုပြန်လည်ရောက်ရှိလာပါတယ်။အခုလိုမျိုးစစ်ရင်တန်းတွေအသွားပြန်ခီးမှာခြုံခုတိုက်ခိုက်ခံမှုတွေဖြစ်ခဲ့တာပါ။ချင်းမိနယ်နဲ့ကပ်နေတဲ့စကိုင်းတိုင်းကလေးမြို့နယ်ဘက်မှာလည်းဒေသခံ PDF ကာကွယ်ရေးအဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဆက်ရှိနေပါတယ်။မနေ့ဖေဖော်ဝါရီလ9ရက်နေ့ကကလေးမြို့တောင်ဘက်မှာ3ချိန်ထက်မနည်းတိုက်ပွဲတွေဖြစ်ခဲ့တယ်လို့ရန်ကြီးအောင်ဒေသခံတဦးကပြောပါတယ
်။အနည်းကမနေ့ပိုင်းတော့9:30နာရီလောက်ကျွန်တော်တို့ကရန်ကြီးအောင်သားမှာမိုင်းဆွဲတာကြ။ ဆက်တက်ကအဲ့အဲ့နာကိုတန်းကြောင်းဆက်ကြောင်းကားလာလို့အမိုင်းဆွဲတာကိုဦးဆက်ဦးကြီးသားသမီးရောပြတ်သွားတယ်ဆက်တက်
ဒီရက်ကတရားဝင်ဆုံးမဖေဖော်ဝါရီလ9ရက်နေ့ကလေးမျိုးတောင်ပိုင်းဒေသတိုက်ပွဲတွေမှာစစ်ကောင်စီရင်တန်းကိုဒေသကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေက၄ချိန်မိုင်းဆွဲတိုက်ခိုက်ခဲ့လို့စစ်ကောင်စီဘက်က18ဦးကြာပြီးတော့ချင်းမျိုးသားကာကွယ်ရေးဖွဲ့ CTNF တပ်ဖွဲ့ဝင်တူကြာဆုံးတယ်လို့ PDF ကလေးကထုတ်ပြန်ထားပါတယ်။ကလေးမျိုးတောင်ပိုင်းနမြောင်းရွာနာကချောင်းခွာရွာဘက်မှာမနေ့ကတိုက်ပွဲဖြစ်ခဲ့တာလို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းကလည်းပြောပါတယ်။အခုလိုမျိုးကလေးမျိုးနယ်တောင်ပိုင်းဒေသမှာတိုက်ပွဲတွေမကြာမကြာဖြစ်နေတာမို့လို့အဲ့ဒီဒေသမှာရှိတဲ့ရွာသားထောင်ကနန်းဟာကလေးမျိုးတွေမှာစစ်ပီးခိုလုံနေရတယ်လို့ရန်ကြီးအောင်ဒေသခံတူကလည်းပြောပါတယ
်။အလေးကတအူးပေါင်းကြမှာလေစစ်ဆောင်စကားလေးလောက်တာဥည်ပေါင်းပါ2000ရောက်လို့ရှိနေ
တယ်။လက်ရှိဒီကလေးမျိုးအတွက်မှာစစ်ကောင်စီတပ်နဲ့ဒေသကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေဖြစ်တဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ PDF PDF ကလေးနဲ့ချင်းမျိုးသားကာကွယ်ရေးအဖွဲ့ CNDF အစရဲပူးပေါင်းဖွဲ့တွေတိုက်ပွဲဖြစ်နေတာလက်နဲ့ချီရှိနေပြီဖြစ်ပါတယ်။တဲ့ဘိုးတွေကြောင့်မလို့ဘေးလွယကိုထွက်ပြေးပုန်းခိုနေရတဲ့ဒေသခံတွေကလည်းထောင်ထဲချီလာပြီးဖြစ်ပါတယ်ခင်ဗျာ
။ကိုတန်းညုံပြောပြပေးခဲ့တာပါခင်ဗျာ။မကြာခင်မှာကချင်ပြည်နယ်အတွင်းကစစ်ဘေးရှောင်ဒုက္ခသည်တွေရိခါခက်ခဲဖြစ်နေတဲ့အကြောင်းကိုတင်ပြပေးတော့ပါမယ်။အခုတော့ရခိုင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုတင်ပြပေးပါမယ်။စစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့တိုက်ခိုက်မှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းကဖောက်ဝတ်ချောင်းကျေးရွာအနီးမှာဇန်နဝါရီလ9ရက်နေ့ညကစစ်သားတွေပါလာတဲ့အရတားကားတစ်စီးမိုင်းဆွဲတိုက်ခိုက်ခံရပါတယ်။ညာတော့ကပောက်ကွဲပစ်ခတ်တာနေကြခဲ့ရပြီးဒီနေ့ဘက်နဲ့ပိုင်းမှာတော့ကားပေါ်ပါသွားတဲ့ဒေသခံရင်မောင်းနဲ့ကားပိုင်ရှင်မျိုးသမီးတို့သေဆုံးသွားတာကိုဒေသခံတွေကပြောပြကြပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့တရင်ကိုကိုညင်းညာကပြောပြပေးပါမယ်ခင်ဗျာ
။ရခိုင်ပြည်မောင်းတော့မြောက်ပိုင်းဖားဝစ်ချောင်းကျေးရွာနီးမှာစစ်သားတွေလိုက်လာတဲ့အရတားကားတစ်စီးကိုမနေ့ညနေပိုင်းကမိုင်းဆွဲတိုက်ခိုက်ခံရပြီးမနေ့မှာတော့ကားမောင်းသူအမျိုးသားနဲ့အတူကားပိုင်ရှင်အမျိုးသမီးသေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်ကကားကိုပေါ်တာဆွဲသွားပုံရပြီးတော့ည7နာရီလောက်မှာဖားဝစ်ချောင်းကျေးရွာနဲ့တမိုင်လောက်အကွာနေရာကနေပောက်ကွဲတံတွေနဲ့အတူတနက်ပြစ်တံတွေနိုင်ဝက်လောက်ထိကြားတယ်လို့ဒေသခံတွေကပြောပါတယ်။ဒီမနေ့မှာတော့သေဆုံးသူဒေသခံ2ဦးရဲ့အလောင်းကိုရဲတပ်ဖွဲ့ကဒေသခံတွေကိုလာအပ်တယ်လို့ဖားဝစ်ချောင်းဒေသခံတို့ကပြောပါတယ
်။ဒီ7နာရီကျော်အတန်တော့ကြားတယ်ပေါ့။တနက်တန်ပါဒီအတန်တော့ကြားတယ်ဒီကျွန်တော်အဲ့လောက်ပဲပြရလိုက်တယ်ကျွန်တော်ကလည်းနုံရနေတာပေါ့အဲအဲ့ဒါကဆုံးသွားတဲ့နေရာဆိုတာကျွန်တော်မိုးလဲမှပြရတာသူတို့ဆုံးသွားတွေကညာ7နာရီကျော်မှပြဿနာကြည့်တဲ့အချိန်မှာဆုံးသွားလာပြီးဆုံးမှဆုံးသွားလို့ဆိုတော့ကျွန်တော်တော့မသိပါဘူးအလောင်းကနေပြီးကျွန်တော်ကိုရေးတက်ဖွဲ့ကဧည့်တာပေါ့တချို့ဖို့တော့ခွန်ပြီးလာပြတာပါအမျိုးသမီးကနေပြီးကတိုင်ရံသားဟိုအမျိုးသားကကြာရင်တော့ဟိုမူဆင်းနေပေါ့ဒီသူတို့ကစူပေါ်ရဲ့လောက်ကြိုက်ပဲပေါ့ဥမာဒီလိုအကြိုက်တွေဝါရီစီရရောင်းချရတာသိကြည့်ရ
စစ်တပ်အင်အားတွေပို့ပြီးတိုးချထားတဲ့မောင်းတော်မြို့နယ်မြောက်ပိုင်းမှာဖေဖော်ဝါရီ4ရက်နဲ့6ရက်နေ့တွေမှာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတပ်တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်လူနေကျေးရွာတွေအနီးမှာအခုလိုတိုက်ခိုက်မှုတွေဖြစ်ပွားတာကြောင့်ဒေသခံတွေဘက်ကစစ်ပွဲတွေပြန်ဖြစ်လာမှာကိုစိုးရိမ်နေကြတယ်လို့လည်းပြောပါတယ
်ဒီမှာအဲ့လိုဖြစ်တာကျွန်တော်ကနေဒီကဒီမှာအနီးနားမှာကြည့်တူတူဆိုရင်ကျွန်တော်ကနေဒီစိုးရိမ်ကြတာဖြစ်ကြည့်တယ်လောက်ကိုင်းသာကောင်းနေတယ်တော့ခဏစဉ်းစားနေတော့ဆက်ကြည့်စမ်းနေကြရည်ဒီတော့ခဏချက်ကြည့်ချက်ဒီလိုမျိုးတွေဆိုဒီလိုရှိမှာကိုဆရာကြီးတရားခံတဲ့လူကြီးဆိုင်မှာသာဝင်နေတဲ့ဒုက္ခရောက်မှာပိုပြတဲ့ဒီကြီးလိုက်ဒုက္ခဒီမျိုးတွေကိုပုံပုံလေးပဲကျွန်တော်ကမဆိုင်ဆိုင်ဘူ
းမောင်းတော်မျိုးနဲ့မြောက်ပိုင်းမှာအာစာအကျန်းဖတ်အဖွဲ့ကလည်းလှုပ်ရှားပါတယ်တက်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တာအေးအဖွဲ့ဆိုတာအေးဘက်ကပြောမှသိရတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်
တော့ကြောဒီရက်နေ့နဲ့6နှစ်မှာချက်ခဲ့တာရှိပါတယ်နောက်ပိုင်းချက်ခဲ့တာတော့မရှိပါဘူးဒီရက်နေ့မှာကျွန်တော်တို့မနေ့7နာရီလောက်မှာဒီနေ့ဖြစ်တာတော့မဟုတ်ပါဘူးကျွန်တော်တို့လက်ကြားဆောင်တပ်ဖွဲ့ကကင်းလဲတယ်ကင်းလဲတဲ့အခါမှာအောင်သူတို့ခမောင်းစိတ်တို့တောင်ပြူဝဲတို့အဲဒီဘောင်းတော်မြောက်ချမ်းပေါ့နေရာတဲ့ဆေးအရင်ကဝင်ထွက်နေတဲ့နေမြေအဲဒီခြံစည်းရိုးနဲ့တော့ခြံစည်းရိုးလိုက်ပြီးတယ်အဲဒီကခြံစည်းရိုးပေါ်မှာမိုင်းဆောင်တတ်ခဲ့တာရှိတယ်အဲဒီတော့ရဲအချို့ထိခိုက်ဒဏ်ရာရှိကြတာရှိတယ်ဒါကြောင့်မလို့အဲဒီဘက်မှာကျွန်တော်တို့နေနေမှာလုံးလုံးကြီးတိုးမြင့်ပြီးဆောင်တယ်လုံးလုံးကြီးတိုးမြင့်ဆောင်တယ်ကတမန်သားကြီးရွာနာလေးမှာအတိုက်ပွဲဖြစ်တယ်ကျွန်တော်တို့ကတော့ရခင်တော့အဲ့မှာ ARS စီနယ်ပဲဖြစ်တယ်ဆိုပြီးတော့ကြွားပြီကပေါ့ ARS စီနယ်ပဲဖြစ်တယ်အဲ့မှာလက်နဲ့တလဲရလိုက်တယ် ARS စီနယ်ဖြစ်တယ်လို့ပဲကျွန်တော်ထင်ခဲ့တယ်နောက်ပိုင်းမှာ A ကတော့သူတို့ထွက်တော့တာဒီသူတို့လည်းဖြစ်တယ်သူကအဲ့မှာပဲသိတော့တယ်အဲ့နေမီကတော့သူတို့နေနေလည်းမဟုတ်ဘူးအဲ့တော့အဲ့မှာ၄ရက်နေမှာအဲ့လိုဖြစ်ခဲ့တယ်အဲ့လုံးလုံးကြီးအဖွဲ့နေမှာ6ရက်နေမှာခါထားရောကြကျွန်တော်တို့ဖြစ်ခဲ့တာမျိုးရှိတယ်6ရက်နေမှာကျွန်တော်တို့နေချင်းပိုင်းတော့မှာပဲ6ရက်နေမှာလည်းမိုင်းဆွဲတိုက်ခိုက်လို့ကြောင့်ဝိုင်းဝန်းပြစ်ခတ်တာရှိတယ်။အဲဒီမှာတော့ကျွန်တော်တို့စီကထိခိုက်ဒဏ်ရာရတဲ့ရှိတယ်လို့တချို့ရှိတယ်။အဲ့ဖြစ်စင်ပါဗျ။ကြံတဲ့နေ့တွေမနေ့ရက်လည်းဖြစ်ခဲ့တာမရှိဘူး။ဒါနဲ့9ရက်နေမှာလည်းဖြစ်ခဲ့တာမရှိပါဘူး။
ဒ ဒီဘက်ကတော့သူတို့တပ်ဖွဲ့ဝင်တွေအပေါ်စစ်တပ်ကထိုးစစ်ဆင်တိုက်ခိုက်လာတဲ့အတွက်တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့အေအေပြောခွင့်ရခိုင်တုခါကဗီအိုအေကိုပြောပါတယ်။ရခိုင်ပြည်နယ်မှာ2021အောက်တိုဘာလကစလို့စစ်တပ်နဲ့အေအေအဖွဲ့ကြားနှစ်ဖက်နားလည်မှုနဲ့အပြစ်ခတ်ရဲဆဲထားတာပါ။ဒါပေမဲ့အပြစ်ခတ်ရဲဆဲထားတာတနှစ်ကျော်ကြာလာတဲ့အချိန်2019ခုနှစ်နိုဝင်ဘာလ9ရက်နေ့ ေးတင်းမာနေတာပါရခိုင်ပြည်နယ်မြောက်ပိုင်းမြို့နယ်တော်တော်များများကိုအေအေကဆူမိုးနယ်မြေအဖြစ်ထိန်းချုပ်ထားတာပါစစ်တပ်ဘက်ကထိုးစစ်ဆင်လာရင်တော့ခုခံတဲ့အနေနဲ့ရခိုင်ပြည်နယ်ကဘယ်နေရာမဆိုတိုက်ပွဲဖြစ်လာနိုင်တယ်လို့အေအေပြောခွင့်ရခိုင်တုခါက VOA ကိုပြောဆိုထားပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့2018ကုန်ပိုင်းလောက်ကနေပြီးတော့2020အောက်တိုဘာလအထိအေအေဖွဲ့နဲ့စစ်တပ်အကြားတိုက်ပွဲတွေအကြီးအကျယ်ဖြစ်ပွားခဲ့တာကြောင့်ဒေသခံ2,000,000,000လောက်နေရွှန့်ခွာထွက်ပြေးခဲ့ရပါတယ်။လက်ရှိအချိန်မှာလည်းစစ်ဘေးဒုက္ခသည်300,000+နေရွှန့်မပြောင်းနိုင်ကြသေးပါဘူး။အခုလည်းမောင်းနှုံမြို့နယ်ထဲမှာတိုက်ပွဲတွေပြန်ဖြစ်နေပြီးစစ်ရေးတင်းမာနေတာကြောင့်ရခိုင်ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့တိုက်ပွဲတွေဖြစ်ပွားလာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်ခင်ဗျာ။
ကိုကြီးညာပြောပြပေးခဲ့တာပါခင်ဗျာ။ View American တန်ခါနဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ဒုတိယပိုင်းညဝက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့ဥရိယာတီပြောင်းလဲလာမှုကြောင့် Coffee ရှားပါမဲ့အရေးကြုံနေရတဲ့တည်င်းဆောင်ပါတဲ့ပုဂ္ဂိုလ်လေးတင်ပြပေးပါမယ်။အခုတော့ကချင်ပြည်နယ်အတွင်းကဆစ်ဆောင်ဒုက္ခသည်တွေရိခါခက်ခဲကြုံနေရတဲ့တည်င်းကိုပြောပြခြင်းပါလေ။ကချင်ပြည်နယ်ပူတာအောင်မြို့နယ်အတွင်းမှာဆစ်ကောင်စီနဲ့ KIA အကြားတိုက်ပွဲဖြစ်ပွားနေတာကြောင့်ကြေးရွာနေရွာတဲ့မင်းနဲ့ထောင်နဲ့ချီတဲ့ပြည်သူတွေဟာတောတောင်တွေထဲမှာပုန်းခိုနေကြရပါတယ်စစ်ပြေးဒုက္ခတွေအများစုအနေနဲ့အ धिक အမိုးအကာတွေလိုအပ်နေကြပြီးရေရှည်အတွက်ရိခအခက်ခဲပါရှိနေကြပါတယ်ပူတာအိုကစစ်ဆောင်အခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုကျော်ကျော်သိန်းကပြောပြပေးပါပါခင်ဗျာ
ပူတာအိုမြို့နယ်အတွင်းစစ်ကောင်စီနဲ့ကချင်လက်နက်ကန်ကျန်းရီတို့ကြောင့်ဖေဖော်ဝါရီလတရနေ့ကလေးကစပြီးတိုက်ပွဲတွေဖြစ်နေတဲ့အတွက်လုံရှားရန်ရွာနဲ့စွမ်းပြည်ရန်ရွာကရွာသားတွေဘီလူရမှာထပ်ပြေးပုန်းခိုနေကြရပါတယ်လုံရှားရန်ရွာကဒေသခံတွေဆိုရင်လောလောဆယ်တောတောင်တွေထဲမှာထွက်ပြေးနေရတဲ့အကြောင်းစစ်ပေးဆောင်မျိုးသမီးတူက VOA ကိုပြောပါတယ်
။အဲလုံရှားရောင်မှာလည်းအဲ့လိုပဲ။တော့ဆီမှာလည်းတောနေရ။အခုနေရ3ရက်လောက်ရှိပြီ။လုံရှားရောင်မှာအုပ်စုလိုက်ဆိုတော့လူလေးကတော့ဒီမှာစစ်တပ်တွေလာပြီးဆိုတော့နှိမ့်ချက်မှာကြောက်နေတယ်နော်။အမြတ်ကြီးတွေကတော့မှာပဲခေါင်ထားတယ်ဆိုတော့မှာဘုံကြီးကြီးလာတယ်မဒီမှာငါတို့တို့ကမှာကြာမှာကြေးကြမှာပဲဆိုမှာအမြင်ဘုံကြီးမှာလေးကြောက်တယ်။နောက်ပြန်ဒီလာတော့လေနဲ့လာတိုက်မအောင်လေအောက်နေလို့
တော်ထဲမှာပုံးဆောင်နေရသူအကြီးအတွက်ကိုသူအတိအကျမသိပေမဲ့စစ်ပြေးဒုက္ခတွေတွေတွေ့ကြုံနေရတဲ့အခက်အခဲကိုသူကအခုလိုဆက်ပြောပါတယ
်ခက်ခဲကဒီမှာအချို့လူတွေကမှအမိုးကာမရှိဘူးတော့ပြေတော့သွားနေလို့တိတ်ဆောက်ခုအမိုးမိုးဖို့မျိုးကာရင်းမရှိဘူးပေါ့တော့လူမျိုးနဲ့အရင်ဒုက္ခရောက်ပြီးသားမိုးလေးတိတ်ရတော့နေတာလည်းဒီရဲ့မိုးရွာလိုက်လို့ပေါ့အဲ့လိုမျိုးနဲ့ဘာသာရေးခါဆိုတာကံပါတယ်ဆိုတာအခုဘယ်လိုမျိုးဘယ်လိုပြောမလဲသူတို့ရှင်မြားဘလောက်ကြာမယ်ဆိုတော့မပြောနိုင်ဘူးမတို့ပါနိုင်တာသတင်းခွဲအဲ့လိုမျိုးကပါနိုင်ရေရှည်ဆိုတော့အရန်ဒုက္ခရောက်မယ်ပုံကြည့်တယ
်ဒေသရင်းကူညီနေသူတွေကတော့လုံရှားရန်ရွာကစပေးဆောင်သူအနည်းဆုံး2000လောက်ရှိမယ်လို့ခန့်မှန်းထားပါတယ်လုံရှားရန်ရွာသားတွေလိုပဲတောတောင်ထဲမှာပုံဆောင်နေရတဲ့စွမ်းပီယံရွာသား1000ကျော်ရှိတယ်လို့စွမ်းပီယံရွာသားတယောက်ကပြောပါတယ်။အခုလိုပူတောင်မြို့နယ်ကတောတောင်တွေထဲမှာပုံဆောင်နေရတဲ့စစ်ပြေးဒုက္ခသည်တွေအတွက်ရိခါပို့ပေးနိုင်မှုလဲအခက်အခဲတွေရှိနေပါတယ်။စစ်တပ်ဘက်ကကုန်ပစ္စည်းတွေကိုကန့်တန့်နေတယ်လို့စစ်ပြေးဆောင်တွေကိုကူညီနေသူတူကပြောပါတယ်
။ဟုတ်ကဲ့ကျွန်တော်ဒီအစားအသောက်တွေပါရင်ပြည်နယ်ဆောင်နဲ့ဆက်ချက်မှုရတဲ့အခက်အခဲရှိရကြအောင်။ဒီချိန်မှာတက်တာတဲ့ကားရကုန်ကင်ကားရပါတော့ကျွန်တော်ချစ်ချစ်ရတာတော့ဘာလို့ဆန်းချီဆမ်းမတင်ခဲ့ပါ့ဗျာကုန်ကင်ရမတင်ခဲ့ဘူးပါ့ဗျာစစ်တပ်ခတာပါ့မဟုတ်လားတောင်းဆက်ကလည်းတင်လို့မရဟုတ်အဲ့တော့ကြားမှာဖြစ်နေကြဟုတ
်အခုလိုမျိုးစစ်တပ်ဘက်ကအခြေခံစားကုန်တွေတည်ယူဖို့ကန့်တန့်နေတဲ့အတွက်ကြေးရွာ12ရွာလောက်အထိအစားအသောက်ရိခာအခက်ခဲဖြစ်နိုင်တယ်လို့လည်းပြောပါတယ်ဖေဖော်ဝါရီတရနေ့ကလုံရှားရန်ရွာနဲ့စွမ်းပြည်ရန်ရွာကစစ်ကောင်စီတပ်စခန်းကို KIA ကတိုက်ခိုက်ပြီးစံပီယံစခန်းကို KIA ကတည်ယူခဲ့တာပါ။၃ရက်နေမှာတော့စစ်ကောင်စီကဒေချောင်းကနေတိုက်ခိုက်တာကြောင့်စံပီယံရွာသားတွေတောတောင်တွေထဲမှာထပ်ပြေးပုန်းခိုနေကြရတာဖြစ်ပါတယ်။လုံရှားရန်ရွာကတော့ဒီလ9ရက်နေ့မှာနောက်တစ်ကြိမ်တိုက်ပွဲထပ်ဖြစ်ပြီး ကျေးရွာနီနာကိုလက်နက်ကြီးကြတာနဲ့လေကြောင်းကတက်ခဲမှာကိုစိုးရိမ်လာကြောင်းထွက်ပြေးနေကြတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းတင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့မြန်မာနိုင်ငံကစစ်ဘေးရှောင်နေအကြာကိုဗစ်-19ကူးစက်နေတဲ့အခြေအနေကိုပြောပြချင်ပါတယ် ကိုဗစ်-19အတည်ပြုလူနာအခုရပ်ပိုင်းပြန်များလာနေတဲ့မြန်မာနိုင်ငံမှာရှမ်းပြည်နယ်နဲ့ကယားပြည်နယ်ကစစ်ဘေးရှောင်ဒုက္ခသည်တွေအကြားနေထိုင်မကောင်းဖြစ်သူတော်တော်များများရှိလာတယ်လို့ပရဟိတကူညီပေးနေသူတွေကပြောပါတယ်။ကိုပူချောင်းဆူစတဲ့ကိုဗစ်ဖြစ်နိုင်တဲ့ရောဂါလက္ခဏာတွေပြပေမဲ့ကိုဗစ်ရောဂါပိုရှိမရှိစစ်ဆေးနိုင်မှုအခက်အခဲရှိနေကြသလိုရောဂါမပြန့်အောင်ကာကွယ်နေထိုင်ဖို့လည်းမလွယ်
เนี่ยท่านยังไม่เปลี่ยนส่งเนี่ยสิบเอ็ดสาวดูข้าเดรีจามาหน้าซีช่างโซพิจารณาในเรื่องตัวปมมีอะไรล่ะเดี๋ยวดูข้าเดรีกูกูยี่เป็นเนี่ยจัตุริกาเปียบอะไรก็ยังเป็นเนี่ยลอยก้มอยู่ในบ้านในทวีลาบีโรแชมป์เนี่ยซีจันอยู่ในเรื่องมาโคลนิจาร์เลยสิบเอ็ดสาวดูข้าเดรีจามากูเป็นนายดีตีบิลูน่าหน้าอุดเวชีเดลูปราฮิตากูยี่เป็นเนี่ยคนจ้าสวยกับเปียบอะไร
ตัวนี้เป็นอะไรกันเนาะชีเดียพิจารณ์ที่เดียวกันเลยตัวสักคำมาตาคำมันจะลิ้นปอมอะไรนะกัดเนี่ยคือเลยเด็กก็จะเฮียอะไรเปล่าเนาะไอ้เราจะไปเจอเรื่องมาที่ดังเดียวกันที่มันพูดตัวนี้ตัวนี้แค่เราเนาะไอ้เราสักคำมาคนนี้ที่เราจะเนี่ยปวดอะไรปวดอะไรตัวนี้ว่าเสียงปวดอะไรตัวนี้คนที่ก่อนเป็นการเราเจอคนที่ทำอะไรที่ทำอะไร
สิ่งที่มีเรื่องมาสิบเอ็ดสาวดูข้าเด็กกันนั่งเล่าชีเรื่องลูกตัวก็เปียบอะไรดูข้าเด็กต้องใช้ยาไก่นองเล่ากูเป็นนายดีแกโยกันลักษณะในพิจารณาในจับไปไหมแกโยกันห้องมหัศจรรย์ในหมู่แค่แค่พี่นี่ละเจ้าที่จะมาเกาะกูเสียละมาโก้ส่วนนี้จับอะไรแต่เวลาเจ้าโอ้ยพี่ทวีนี่อะไรชิ้นพี่เนี่ยมาดูวิมยูเนี่ยก็สิบเอ็ดดูข้าเด็กนี่ชาร์มาเลยช่างโซพิจารณาไม่จำมาพี่นี่เลยตัวเรื่องปมยาละเรื่องลูกกูนี่เป็นนี่ตัวอุกาเปียบอะ data can the town jolaha, Bilu Yago, Pisha, Niavare. A tegama, Leshi, Lutoya, La Piana, Nide, Lubiovare.
A ye danger, Lamde, Chinodo, Ea, 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 Bono, Bido, Tansi, Tonsi, Ure, Tulipo, Bio, Niavare. Tansi, Tonsu, Ure, Tulijaro, Alumu, Titabo, now Chana, Ure, Tulido, Dumia, Lodo, Shimitan, BK, Lama, Chinodo, Nasi, Chale, 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 Nade, Sire, Nanamia, will be a faction, say that, pardon, Shirachino.
ကျွန်တော်အီလာခရေကချောင်းဆိုးဖျားနာပြီးတော့အနံ့ပြောက်တဲ့သူတွေရှိနေပေမဲ့သူတို့မှာကိုဗစ်-19ရောဂါပိုးရှိမှရှိဆိုတာစစ်ဆေးပေးနိုင်ခြင်းမရှိသေးဘူးလို့ပြောပါရယ်။ယာယီဒုက္ခသည်စခန်းနေမှာလူဦးရေကများပြားလွန်းတာမို့ဆစ်ပြေးဒုက္ခသည်တွေကြားမှာတဦးနဲ့တဦးခက်ခွာခွာနေထိုင်ဖို့ဆိုတာကလည်းမလွယ်ကူနိုင်ဘူးလို့ပရဟိတအကူအညီပေးနေသူတွေကပြောပါရယ်။ဆစ်ပေးဒုက္ခသည်တွေအတွက်စားရေးတောက tu shisan leo shibiro. Jane omicron debut luna toyan elise joga. Nengan jagani piana jatu repitabarishin.
Masumo tintia pigarabakna. View American tangane ingani nyava and sisinigo select tolimpini rava. Tarasino nine. View in yama bango. Immigratisin setu lure. We ban a jampezare. People lujare. So you know. Chenore emilisaga. Burmese@voanews.com piparakna. ပကြခင်တစ်စပေးမဲ့ဒုတိယပိုင်းညာရေးဝက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကမ္ဘာတစ်လွှာခီးသွားအစီအစဉ်နဲ့အင်္ဂါညဇကဝိုင်းအစီအစဉ်တွေကိုတင်ပြပေးသွားမှာမို့စောင့်မျှော်နားဆင်နိုင်ကြပါလိမ့်ခင်ဗျာ။ဗီအိုအမေရိကန်တိုင်းရဲ့ရုပ်သံတွေဗီဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဇူရုဖ
internet seminar ko win chi lo ma ya yin naw tacha naw ni lan ni ne le win chi lo ya ba yi ai naw the ni lan ni ko ya bo so yin siphon link bit.ly/36fapfe ne n link chit de nlink.com/download ဆိုတဲ့ web browser မှာ application ရယူနိုင်ပါတယ်နော် VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်တော်ရရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ငံရေးဘက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကမ္ဘာတစ်လွှာခီးသွွားအစီအစဉ်နဲ့အင်္ဂါညစကဝိုင်းစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်။အဲဒါတွေကိုမတစ်ဆက်ခင်မှာတော့ဥရုယာတီပြောင်းလဲမှုကြောင့်ကော်ဖီရှားပါမှုအရေးနဲ့ကြုံရမဲ့အကြောင်းတင်ပြထားတဲ့နိုင်ငံကသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပေးပါမယ်။ကော်ဖီကိုနစ်ချိုက်စွာတောက်သုံးကြတဲ့လူတွေကမ္ဘာတဝန်းတန်းနဲ့ချီရှိပါတယ်။ဒါပေမဲ့လည်းလူတွေနေ့စဉ်တောက်နေကြတဲ့ကော်ဖီတွေလည်းဥရုယာတီပြောင်းလဲမှုကြောင့်မျိုးတုံးပျောက်ကွယ်မဲ့အရေးနဲ့ရင်ဆိုင်လာနေကြပါပြီ။အာဖရိကကော်ဖီတောင်သူတွေနဲ့သိပ္ပံပညာရှင်တွေပူးပေါင်းပြီးဒါကိုအပြေရှားနိုင်မှုကြိုးပမ်းနေသလိုစိတ်ဝင်စားစရာကော်ဖီမျိုးစိတ်သစ်တွေလည်းပေါ်ထွက်လာနေပါတယ်။လန်ဒန်မြို့ကနေ Henry Ritual သတင်းပေးပို့ထားတာကိုနားလောင်ကတင်ပြပေးမှာပါခင်ဗျာ
။ဖရိုဒိုင်နိုင်ငံလန်ဒန်မြို့ Q ရုပ်ကဗေဒဥယျာဉ်ကြီးတိုက်ကအပူအအေးထိမ့်ညစ်ပေးထားတဲ့ဖန်လုံအင်ကြီးအပြင်ဖက်မှာနေ့အပူချိန်က၃ညအောင်ရောက်နေပါတယ်။ဖန်လုံအင်အတွင်းပိုင်းထဲမှာတော့အပူပိုင်းနေသားအရာတွေမျိုးဖန်နေပေးထားပါတယ်။Q ဥယျာဉ်မှာ coffee bean တွေအကြောင်းဥဆောင်သုတေသနလုပ်နေတဲ့သိပ္ပံပညာရှင် Aaron Davis ကလူကြိုက်များတဲ့ coffee bean တွေအကြောင်းရှင်းပြပါတယ
်။ Is Arabica coffee our preferred coffee the one we drink in
ဒါက Arabica coffee မျိုးပါ။အင်ဒီမာယော coffee ဆိုင်တွေမှာပါတုံးတဲ့လူကြိုက်များတဲ့မျိုးစာဖြစ်ပါတယ်။ကမ္ဘာတစ်ဝန်းတောက်သုံးနေကြတဲ့ coffee 60ရာခိုင်နှုန်းကဒီမျိုးစိတ်ဖြစ်ပါတယ်။ဒီမှာရှိတဲ့အခြား coffee မျိုးစိတ်တွေက Robusta coffee bean တွေဖြစ်ပါတယ်။သူ့ရွယ်ကနည်းနည်းပူကြီးတယ်ကမ္ဘာမှာတောက်သုံးနေတဲ့ကြံကော်ဖီ40ရာခိုင်နှုန်းတဲမှာဒီမျိုးစိတ်ပါပါတယ
်။အာဖရိကတိုင်းတောင်အမေရိကတိုင်းနဲ့အာရှတိုင်းတဝန်းတန်းနဲ့ချီတဲ့ကော်ဖီဆိုင်တောင်တွေလည်းအာရာဘီကာနဲ့ရိုဘတ်စတာကော်ဖီပင်တွေကလာတဲ့ဝင်ဝင်အပေါ်မိခိုနေရတာပါ။ဒါပေမဲ့လည်းဥတုရာသီပြောင်းလဲပြီးတော့ကော်ဖီပင်တွေထိခိုက်လာနေရပါတယ
်။ In some cases yields are dramatically reduced.
ကိုယ်ချင်းမြင့်တက်ပြီးတော့မိုးနေလာတဲ့အတွက်တချို့ဒေသတွေမှာအပင်တွေမအောင်တာကိုသိရသာတွေ့ရပါတယ်။ဒါပေမဲ့လည်းအီသီယိုးပီးယားနိုင်ငံမှာကျွန်တော်တို့တွေ့ရတာကြတော့အပင်တွေလုံးဝတည်သွားတာဒါမှမဟုတ်အထွက်နှုံးလုံးဝကျသွားတာမျိုးပ
ါအနောက်အာဖရိကတောနဲ့ကြီးထဲမှာတော့ကော်ဖီမျိုးစိတ်ပေါင်း130လောက်ပေါက်ရောက်နေတာကိုတွေ့ရပါတယ်ဒါပေမဲ့လည်းကော်ဖီစစ်တွေရဲ့အရာသာကတော့အလုံးမကောင်းပါဘူးဆီးရီးယားလီယိုနိုင်ငံတောထဲမှာပေါက်နေတဲ့စတန်နိုဖီလာလို့ခေါ်တဲ့ကော်ဖီမျိုးစိတ်တစ်ခုကိုဒေးဗစ်နဲ့သူ့အဖွဲ့သားတွေရှာဖွေတွေ့ရှိခဲ့ပါတ
ယ်And is an interesting species.
ဒီမျိုးစိတ်ကပြင်းထန်လို့နဲ့အပူဓာတ်ကိုခံနိုင်ရရှိပါတယ်။သူ့ရတာက Arabica မျိုးစိတ်နဲ့တူတဲ့အတွက်စိတ်ဝင်စားစရာကောင်းပါတယ
်။ Liberica နဲ့ Eugeniadi ဆိုတဲ့ coffee မျိုးစိတ်တစ်ခုကတော့ဥတုရာသီပြောင်းလဲလာတဲ့အချိန်မှာစီးပွားဖြစ်ဆိုင်နိုင်လောက်တဲ့အလားအလာကောင်းတွေတွေ့ရပါတယ်။ဒီမျိုးစိတ်တွေကအပင်တွေအောင်ဖို့တိတ်မလွယ်ပဲ coffee စိတ်လေးတွေသေးပေမဲ့လို့အရာသာကတိတ်ကောင်းတယ်လို့ Davis ကပြောပါတယ်။တချို့ကတော့သူ့အရာသာကအများကြီးပိုကောင်းတယ်လို့ယုံကြည်ကြတာပါ။အကောင်ဆုံးကော်ဖီအရသာတွေကိုနှစ်စဉ်ရှင်ပြန်ရတဲ့2023ခုနှစ်ကအီတလီနိုင်ငံမီလန်မြို့က World Barista Championship ပွဲမှာတော့ Australia က Hugh Kelly က Eugeniades Espresso နဲ့တတရားဆုဆုခူခဲ့ပါတယ်
။ Today you'll taste pink guava.
သူမှာမာလကာသီနာနတ်သီးနဲ့ချော်ရည်သီးအရသာတွေပါတယ်လို့ Kelly ကသူ့ရဲ့ coffee ကိုမိတ်ဆက်တော်ပါတယ်။ကယ်လီရဲ့ဒီအောင်မြင်မှုကြောင့်လူမသိသေးတဲ့ကော်ဖီစစ်တွေကိုလူအများအယုံဆိုင်မှုရလာနိုင်မယ်လို့သူတေတီတွေကမျှော်လင့်နေပါတယ်။အာဖရိကတိုက်တောင်သူတွေကော်ဖီမျိုးစိတ်တွေဆန့်နေအောင် Q ရုက္ခဗေဒဥယျာဉ်နဲ့တွဲပြီးတော့လုပ်ကိုင်နေပါတယ်။ယူဂန်ဒါနိုင်ငံကကော်ဖီကွန်းတွေကိုတာဝန်ယူကြီးကြပ်နေတဲ့သူတေတီကက်သရင်ကီဘူကာကလုပ်ငန်းအကြောင်းအခုလိုရှင်းပြပါတယ
်။ What requirements do they need?
ဘလို့လိုအပ်ချက်တွေရှိသလဲ?အထွတ်နှုန်းကောင်းအောင်ဘလို့လုပ်မလဲဆိုတာတွေကိုကျမတို့ဝိုင်းပြီးတော့စဉ်းစားကြပါတယ်။မျိုးစိတ်နှစ်ခုလောက်ပဲစိုက်မယ်အစားတခြားကော်ဖီမျိုးစိတ်တွေကိုလည်းစိုက်ဖို့အခွင့်အလမ်းတွေရကြပါတယ
်။ယူဂန်ဒါနိုင်ငံကနေလက်ဘရီကာကော်ဖီတွေကိုဥရောပစီဒီနှစ်အများအပြားတင်ပို့နိုင်မယ်လို့ခန့်မှန်းရပါတယ်။ကော်ဖီဆိုင်တောင်သူတွေအတွက်လည်းဝင်ငွေကောင်းပြီးတော့ကော်ဖီကြိုက်သူတွေအတွက်လည်းစေဝင်စားစရာကော်ဖီအရသာတိတ်ကိုမြည်ဆန်နိုင်တော့မယ်လို့သူတေတီတွေဖက်ကလည်းမျှော်လင့်နေကြတာဖြစ်ပါတယ
်။ဘယ်တော့မှပြပေးကြတာပါခင်ဗျာ။မကြခင်မှာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။လူခုခံရတဲ့ virus ဒါမှမဟုတ် bacteria ရောဂါပိုးတမျိုးမျိုးဝင်ရောက်လာရင်အရေအတွက်ပွားပြီးတော့ class C တွေကိုတိုက်ခိုက်ပါရင်ဒါကိုရောဂါကူးစက်မှုလို့ခေါ်ပါတယ်။ဒီလိုပြင်ပကဝင်ရောက်လာတဲ့ပိုးလေးတွေကိုခန္ဓာကိုယ်ခုခံစနစ်ကသိရှိပြီးသွေးဖြူဦးတွေတုံးလို့ကာကွယ်ရေးနည်းလမ်းနှစ်မျိုးနဲ့ခုခံပါရင်ပထမတစ်ခုကအလိုလျောက်ပင်ကိုခုခံရတဲ့ဖြစ်ပါရင်ဒီမှာဖန်ဆာ cell တွေကအဓိကပါသူတို့ကကိုယ်ခံရတဲ့ထိုးပေါက်ဝင်ရောက်လာသူတွေကိုဝါမျိုးပြဖြည့်ဆည်းပစ်တာပါ။ပ ဖန်ဆောင်ဆဲတွေကဖန်ယူအစိတ်အတော့တွေကိုဖယ်ရှားဒီလိုမြန်ဆန်ပြီးတော့ထိခိုက်တဲ့နေရာကနေပြန်ပြန်မှုကရောဂါကူးစက်မှုကိုရန်တက်ဒါမှမဟုတ်နေကွေးစေပါရင်ဒါနဲ့ရင်မလုံလောက်ပါဘူးဒီမှာသွေးပြူဆဲတွေလိုအပ်ပါရင်ခုခံဆဲတွေဖြစ်ပြီးတော့သူတို့ကဇီဝအမတ်သားကိုကြည့်ပြီးရန်သူကိုခွဲခြားသည်ပါရင်သွေးပြူဆဲတွေကဗိုင်းရပ်စ်ကိုဘက်တီးရီးယားကိုတိုက်ခိုက်တာပါ ရန်သူဇီဝအမတ်သားကိုတွေ့တာနဲ့သွေးပြူဥတွေအရေးအတွက်ပွားလိုက်ပါတယ်။ဒီမှာသွေးပြူဥဘေးမျိုးစားကပြည်ပစ္စည်းတွေအများကြီးထုတ်ပေးနိုင်ပါတယ်။ပြည်ပစ္စည်းတွေခန္ဓာကိုယ်အနှံ့လှည့်လည်သွားပြီးတော့ဇီဝအမတ်သားအတိုင်းလိုက်ရှာပိုးတွေကိုစွမ်းသိအောင်လုပ်နောက်ဖန်ဆောင်ဆဲလ်တွေကဖြောက်ဖြက်ပေးလိုက်တာပါ။တီသွေးပြူဥတွေကတော့ရန်သူကိုရှောက်ဖွေးပြီးတော့ထိခိုက်တဲ့ဆဲလ်တွေကိုဖျက် ရောဂါပိုးတွေတေချာအမြင့်တွေစီဖို့အချိန်ရသွားစေပါတယ်။ကံကောင်းတာကခန္ဓာကိုယ်ကရန်သူကိုမှတ်မိနေတာပဲဖြစ်ပါတယ်။ပိုးကုဆက်ခံလိုက်ရတဲ့ဆိုရင်ပဋိပစ္စည်းတွေနဲ့သွေးပြူဆဲလ်တွေကဒီပိုးကိုမှတ်ထားလိုက်ပါတယ်။ဒီတော့နောက်တစ်ခါဝင်လာရင်ပြန်ပြီးတော့တိုက်ထုတ်နိုင်ပါတယ်။ရောဂါပိုးအစွမ်းမပြနိုင်ခင်ခုခံအားစနစ်ကမြန်မြန်လက်ဦးမှုယူပြီးတော့တိုက်ထုတ်ပါတယ်။ကာဝေးဈေးကလည်းခုခံအားစနစ်ရဲ့မှတ်ဉာဏ်ကိုအသုံးချထားတာပါ။ကာဝေးဈေးကပိုးကုဆက်အောင်ပနာမဖန်တီးခုခံအားစနစ်ကိုလေ့ကျင့်ပြီးယောဂါပိုးကိုပြန်တိုက်ထုတ်ဖို့လက်နဲ့ပြင်ဆင်ခိုင်းထားတာဖြစ်ပါ යි ။ယောဂါဖြစ်တဲ့ပိုးဖြစ်ဖြစ်မတန်ဆွမ်းအောင်လုပ်ထားတဲ့ပိုးပိုးနေနေပဲဖြစ်ဖြစ်ခန္ဓာကိုယ်ထဲထည့်လိုက်ပါ යි ။ဒီမှာကာဝေးဈေးကလူကိုမဖျားနာစေဘဲနဲ့ခုခံအားကိုပြန်တိုက်ခိုင်းတာပါ။တိုက်ခိုက်မှုကိုတံပြန်မှုပြင်ဆင်တဲ့အနေနဲ့ယောဂါပိုးပြင်ပကဝင်လာတာကိုသတိထားမိမယ်။သွေးဖြူမှန်ညာဆဲလ်နဲ့ပဋိပစ္စည်းကိုထုတ်လုပ်ပေးတာပါ။အဲ့ဒီပဋိပစ္စည်းနဲ့သွေးဖြူဦးတွေကအချိန်ကြာလာတဲ့အမျှပျောက်သွားတယ်လို့တခါတလေကာဝယ်ဆေးကထပ်ထိုးပေးဖို့လိုအပ်ပါတယ်ရှင
်။တော်ရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လင်းချက်တွေဖြစ်ပါတယ်ခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမအဦးဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့စပါမယ်။ရုရှားယူကရိန်းနဲ့ဆက်မှာရုရှားတပ်ဖွဲ့ဝင်တသိန်းကျော်တပ်ဆွဲထားပြီးယူကရိန်းကိုတမဟုတ်ချင်းကျူးကျော်ဝင်ရောက်နိုင်တဲ့အနေအထားမှာရှိနေသေးကြောင်းအမေရိကန်အစိုးရကသတိပေးနေပါတယ်။ Arash Arasabadi သတင်းပေးပို့ထားတဲ့ဒီအကြောင်းကိုအမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်မှာကိုအောင်ကတင်ပြပေးပါမယ်ခင်ဗျာ။
ရုရှားယူကရိန်းနဲ့ဇက်မာစီတင်မာနေစီမှာပဲအမေရိကန်အထူးလေတီတပ်ဖွဲ့ဝင်တွေပိုလန်နိုင်ငံကိုရောက်လာပါတယ်။အမှတ်82အထူးလေတီတပ်ပြောခွင့်ရဝန်ချုပ်ကြီးခရစ်ဒိုနာဟူးက
Our national contribution here in Poland
မဟာမိတ်ယူရိုပါနိုင်ငံအနေနဲ့သွေးစည်းညီညွတ်စွာတူရည်တည်ဖို့အတွက်ကျွန်တော်အခုပိုလန်ကိုရောက်လာတာပါ။အခုလိုရှုပ်ထွေးလာတဲ့အချိန်မှာအတူရည်တည်ပြတာဟာအင်အားစမကဘူးကြီးမားပါပဲ
။အရှေ့ဥရောပကိုအမေရိကန်အထူးတပ်တွေ NATO တပ်ဖွဲ့ဝင်အဖြစ်ဆီလွတ်ခဲ့သလိုယူကရိန်းအတွက်အကူအညီဒေါ်လာ3650လေးအမေရိကန်ကပေးရခဲ့ပါတယ်။ဒါဟာယူကရိန်းကိုငွေပမာဏအများဆုံးပေးခဲ့တာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။ယူကရိန်းအစိုးရကရုရှားအနေနဲ့အကျူးကျော်ဝင်ရောက်လိမ့်မှာမဟုတ်ဘူးဆိုတာမျိုးပြောပေမဲ့လည်းအမေရိကန်ကတော့ရုရှားယူကရိန်းနဲ့ဆက်မှာစစ်ရေးအရာချင်းချောက်မှုအမှန်တကယ်ရင်ဆိုင်နေရတယ်လို့အင်ယူရောမျိုးသားလူမျိုးရေးအကြံပေး Jake ဆိုဘာက ABC this week အစီအစဉ်မှာအခုလို့ပြောရတယ
် We believe that there is a very distinct possibility that Vladimir Putin
Ukraine ကိုဝင်သိမ်းဖို့ Vladimir Putin ကအမိန့်ပေးလိမ့်မယ်ဆိုတဲ့ဖြစ်နိုင်ခြင်းမျိုးကအလွန်ထင်ရှားနေတယ်ဆိုတာယုံကြည်ထားပါတယ်မနေ့ပြန်မှာဖြစ်နိုင်သလိုသတင်းပတ်တချို့ကြားမှလည်းဖြစ်နိုင်ပါတယ် Ukraine ကိုအင်းနဲ့အားနဲ့အချိန်မရွေးဝင်သိမ်းနိုင်အောင်တပ်တွေဖြန့်ချထားပြီးပြင်ဆင်ထားပါတယ
်အခုလို့တင်ပါနေတဲ့အခြေအနေတွေကိုရှင်းချနိုင်အောင်တန်တမာရေးနည်းလမ်းအရာဆောင်ရွက်ဖို့ American ဘက်ကစံနှုန်းရှိနေသေးပဲလို့လဲဆူလဗန်ကပြောပါတယ်ယူကရိန်းအရေးကြောင်းသဘောထားအမြဲကွဲလေးရှိတဲ့အမေရိကန်လွှတ်တော်မှလည်းရှာရှာပါပါစူးစီးရက်တီပြသခဲ့ပါတယ
် The conditions are there it's more likely than
ဖြစ်နိုင်ရည်ဖြစ်နိုင်ရည်ပုံများတဲ့အနေအထားမှာပဲရှိနေပါတယ်အခုစကားပြောနေချိန်မှာယူကရိန်းကိုပတ်တယ်ဝိုင်းထားတာကြောင့်အန္တရာယ်ကြီးလွန်းတဲ့အချိန်မှာဒုတိယကွာစစ်ကြဲကဆိုရင်ဒါဟာအကြီးမားဆုံးကျူးကျော်မှုဖြစ်ပါလိမ့်မယ်ဂျိတ်ဆူလီဗန်ပြောတဲ့အတိုင်းအချိန်ကတဖြည်းဖြည်းနီးလာနေပါပြီ
။ယူကရိန်းမှာအမိမြေကိုကာကွယ်မဲ့အင်အားပြပွဲတရက်စနေနေ့ရုံးကကျင်းပခဲ့တယ်လို့ဘီလာရုစ်နယ်စပ်နဲ့6မိုင်လောက်သာဝေးတဲ့ချာနိုဘိုမှာလည်းယူကရိန်းတပ်ကလက်နက်ကြီးအစ်စ်နဲ့အစီအလေးကျင့်ခဲ့ပါတယ်။ရုရှားအင်ဂျင်ချင်းယူကရိန်းနိုင်ငံ NATO အဖွဲ့ဝင်ဖြစ်မလာဖို့ရုရှားကလိုလားနေတာဖြစ်ပြီးအမေရိကန်ဘက်ကတော့ဒါကိုလက်မခံနိုင်ကြောင်းပြောဆိုထားပါတယ်ခင်ဗျာ။
င်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့ကမ္ဘာတစ်လွှာခရီးသွားအစီအစဉ်ကိုတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကအမျိုးသားယဉ်ကျေးမှုစင်တာကြီးဖြစ်တဲ့ကနေဒီစင်တာမှာတရုတ်နှစ်သစ်ကူပွဲတော်အထိတ်အမှတ်မိထွန်းပွဲပြုလုပ်ပါတယ်တရုတ်မိဘုံပညာရှင်တွေဖန်တီးထားတဲ့ရောင်စုံမိဘုံရုပ်ကြီးတွေကိုအလှဆင်မိထွန်းပြီးကြားနှစ်ကိုကြိုဆိုတာဖြစ်ပါတယ်ပူစာရီနဲ့လှုပ်ထားတဲ့မိဘုံပေါင်း100လောက်အလှပြထားတာကိုမဆင်မြန်မွန်နဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေကြည့်ကြရအောင်ပါခင်ဗျာ
အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကအထင်ကြီးအဆောက်အဦတွေမှာကနေဒီစင်တာအဆောက်အဦကြီးလည်းပါဝင်ပါတယ်အမေရိကန်ပြည်ထောင်စုရဲ့အမျိုးသားယဉ်ကျေးမှုစင်တာကြီးအဖြစ်ဆောက်လုပ်တဲ့အဆောက်အဦကြီးကို John F. Kennedy Center for the Performing Arts လို့နာမည်ပေးပြီးတော့လှုပ်ကြံတက်ခံခဲ့ရတဲ့သမရဟောင်း John F. Kennedy ကိုအောက်မေ့ဂုဏ်ပြုထားတာဖြစ်ပါတယ်ကမ္ဘာတဝန်းကအမှုပညာဖျော်ဖြေမှုတွေကိုတင်ဆက်ပြသပြီးမတူညီတဲ့ယဉ်ကျေးမှုတွေကိုပေါင်းကူးပေးနေတဲ့စင်တာကြီးလည်းဖြစ်ပါတယ်။အခုလဲတရုတ်ယဉ်ကျေးမှုအစဉ်လာအတွက်အရေးပါတဲ့တရုတ်နှစ်သစ်ကူပွဲတော်ကိုကနေဒီစင်တာကြီးမှာဆင်နွှဲနေပါတယ်။တရုတ်နှစ်သစ်ကူပွဲတော်တွေမှာမိဘုံအလှထွန်းပွဲကမပါမဖြစ်မှုရောင်စုံမိဘုံရုပ်ကြီးတွေကိုမိထွန်းပြီးတော့တရုတ်နှစ်သစ်ကူကိုကြိုဆိုထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကတရုတ်ဝယ်ပွားတွေရဲ့အစဉ်အလာကိုပြသထားတာဖြစ်တယ်လို့ကနေဒီစင်တာရဲ့အကြီးအကဲကပြောပါတယ်။
It's that time of year where we get to celebrate Lunar New Year. I'm really pleased that we are able to do that.
အခုချိန်ကတရုတ်နှစ်သစ်ကူအထိမ်းအမှတ်ပွဲတွေဆင်နွှဲကြတဲ့အချိန်ဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့အခုလိုပွဲတော်ဆင်နွှဲနိုင်တာကိုစိတ်ကိုကြည်နပ်ပါတယ်။ဒီနှစ်ခြေလျာအဆောက်အဦးထဲမှာစိတ်အများကြီးလှုပ်လို့မရပါနဲ့။တရုတ်နှစ်သစ်ကူကြိုဆိုတဲ့အစဉ်လာသစ်ကိုထိန်းထားခြင်းနဲ့အတွက်လှပတဲ့မျိုးလုံးကြီးတွေအလှဆင်ပြီးပွဲတော်ဆင်နွှဲတာဖြစ်ပါတယ်။ ကနေဒီစင်တာမှာတရုတ်နှစ်သစ်ကူကြိုဆိုတဲ့မိဘုံအလှမိထွန်းပွဲကို2020ခုနှစ်မှာတည်းကစတင်ခဲ့တာဖြစ်ပါတယ်2021ခုနှစ်တုန်းကတော့ကိုဗစ်ကရောဂါကြောင့်မိထွန်းပွဲမလုပ်နိုင်ခဲ့ပေအခု2022ခုနှစ်မှာပြန်လည်လုပ်ထားတာပါဝါရှင်တန်မြို့တော်ကိုဖျက်ပြီးစီးဆင်းနေတဲ့ပတိုးမက်မြေကမ်းဘေးကကနေဒီစင်တာကြီးရဲ့ The Reach ကားဆက်ယုံကြီးရှိကပန်းချံကြီးထဲမှာပုံစံဆုံးမိဘုံပေါင်း100လောက်ကိုအလှဆင်ထားပါတယ်ဒီမိဘုံတွေအလုံးကမိဘုံလို့ချွမ်းကျင်တဲ့ဟောင်ကောင်ကတရုတ်လက်မှုပညာရှင်တွေလှုပ်ထားကြတာဖြစ်ပါတယ်
။ These beautiful beautiful images are made out of
တိတ်တိတ်ကိုလှတဲ့မိဘုံကြီးတွေကိုပူစာတွေနဲ့လှုပ်ထားတာပါ။တရုတ်လက်မှုပညာရှင်တွေလှုပ်ထားကြတဲ့မိဘုံကြီးတွေကို LED မီးတွေထွန်းပြီးအလှဆင်ထားတာဖြစ်ပါတယ်။နိုင်ငံကကမတူညီတဲ့ယဉ်ကျေးမှုတွေကိုမိတ်ဆက်တဲ့ဖျော်ဖြေပွဲတွေကိုတင်ဆက်လေ့ရှိတဲ့အမျိုးသားယဉ်ကျေးမှုစင်တာကြီးမှာအခုလိုတရုတ်နှစ်သစ်ကိုအထိမ်းအမှတ်မိထွန်းပွဲလုပ်နိုင်ဖို့ဝါရှင်တန်မြို့တော်က Chinese American ပြတိုက်ကလည်းပံ့ပိုးထားပါတယ်။လေယာပြင်ပန်းချံကျဲကြီးမှာလက်ပြဥယျာဉ်ပန်းမျိုးစုံလန်းပန်တာတော့အုပ်တန်တာကြောက်တန်းစသဖြင့်အပိုင်းလိုက်ခွဲပြီးတော့ကန္တာအလိုက်တက်ဆိုင်တဲ့မိုးကြီးတွေကိုပြသထားတာပါ။တရုတ်နှစ်သစ်ကူပွဲတော်ဆင်နွှဲကြသူတွေသာမကဝါရှင်တန်မြို့တော်ရဲ့ကအထင်ကြီးရနေရာကြီးမှာလှပတဲ့မိထွန်းပွဲကိုလာကြည့်ခြင်းတူတိုင်းလာရောက်ကြည့်နိုင်တယ်လို့ကနေဒီစင်တာရဲ့အကြီးအကဲကဖိတ်ခေါ်ပါတယ်
။ Art and the performing artsAnd culture are a way for us to know ourselves and to know
one another. အမှုပညာတွေ၊ပြပြမှုဉာဏ်တွေ၊ဉာဏ်ကြီးမှုတွေကနေကိုကိုယ်တိုင်အကြောင်းကိုတည်းမဟုတ်ဘဲသူများတွေရဲ့အကြောင်းကိုပါသိစေနိုင်ပါတယ်။ဉာဏ်ကြီးမှုအမှုပညာတွေကနေတဆင့်တရားဝင်တယောက်အပြန်အလှန်နားလည်မှုရပြီးခင်မင်ရင်းနှီးမှုရစေမယ်ဆိုတော့ကျွန်တော်တို့ရွေးချက်အတိုင်းဆက်လုပ်နေတာပါ။အခုလိုမျိုးခံခံနာနာကြီးကြီးကျယ်ကျယ်ပွဲမျိုးလုပ်နိုင်တဲ့အတွက်တရားဝင်တယောက်နားလည်နိုင်ဖို့အခွင့်အလမ်းတွေမတူတဲ့ဉာဏ်ကြီးမှုတွေကိုပါသဘောပေါက်နိုင်ဖို့အခွင့်အလမ်းတွေရစေပါတယ်။ တရုတ်နှစ်သစ်ကူမိထွန်းပွဲတော်ကိုလာကြသူတွေအနေနဲ့နှစ်သစ်ကူဆူတောင်းစကားတွေကိုရေးသားချိတ်ဆွဲနိုင်တဲ့နေရာလေးလှုပ်ထားပေးပါတယ်။ရက်ရှည်ဆင်နွှဲကြတဲ့တရုတ်နှစ်သစ်ကူပွဲတော်အဆုံးသတ်ပြီးဆိုတဲ့အထည်အမှတ်နဲ့မိဘုံပွဲတော်ကိုပြုလုပ်ကြတာပါ။ငြိမ်းချမ်းမှုပြန်လည်တက်မြတ်မှုနဲ့ခွင့်လွှတ်မှုတွေကိုပြသတဲ့အနေနဲ့တရုတ်နှစ်သစ်ကူကြတဲ့အိမ်တွေရှေ့မှာမိဘုံတွေကိုချိတ်ဆွဲကြတဲ့အစဉ်အလာဖြစ်ပါတယ်။အခုလဲလှပပြီးအမှုပညာလက်ရမြောက်လာတဲ့မိဘုံကြီးတွေကိုလာပြင်းမှာအလှဆင်ထားတဲ့အတွက်မိသားစုတွေလာရောက်ကြည့်ရှုစိတ်အပန်းဖြေနိုင်ကြပါတယ်
။ Yeah, the year of the tiger. What a great way to actually think of us all coming roaring back to life.
ကြာနေဆိုတဲ့အတိုင်းအားလုံးပြန်လဲတက်ဝင်လှုပ်ရှားနေကြပြီဆိုတာကိုကြားဟင်းတယ်လို့အားနဲ့မန်နဲ့ပြသဖို့အကောင်းဆုံးအခွင့်အလမ်းတစ်ခုဖြစ်ပါတယ်။ဆောင်းရသည်စိတ်တက်ကြံ့ခံစေဖို့အလေးအောင်တွေလုံနေတဲ့အချိန်မျိုးမှာ The Reach ကစားရုံကြီးကိုနောက်ခံချပြီးတန်းကျန်ကြီးရဲ့မှာအခုလိုမိဘုံအမတွေထွန်းလာခြင်းအဖြစ်အနာဂတ်အတွက်အားမလျှော့ဘဲဆက်သွားရမယ်ဆိုတာကိုအမြင့်ပြသတိပေးနေတယ်လို့ဖြစ်ပါတယ်။အမျိုးသားယဉ်ကျေးမှုစင်တာကြီးဖြစ်တဲ့ကနေဒီစင်တာကြီးပြန်လည်အသက်ဝင်နေပါပြီ။ဒီဆိုကပြတင်ဆက်မှုမျိုးစုံဒီမှာပြန်လုပ်နေပါပြီ။ဒီထက်လည်းအများကြီးပိုလုပ်သွားချင်ပါတယ်။ကျမတို့နဲ့အတူပါဝင်ဆင်နွှဲကြဖို့လေလူတွေကိုဖိတ်ခေါ်နေပါတယ်။ဝ Washington Miroga, Kennedy Center, Amuta Shinjimu Center Jima, Tionitiku Josure, Vivo La Piawego, January La Nasa Konyanigani, February La Chayani Ati Pilobido, Padumasu Akame Lachin Nanjabare, LED Milombang Tatang Terminate, Dontare, Nubina Layamia, Mibong Jiriga, Chen Ede Washington Miroye, Sanya Dina Alago, Bobiro Tony Ang, Lobedi Varishin, Jama Sunya Mama.
မဆုမြတ်ပုံတင်ပြပေးခဲ့တာပါခင်ဗျာအခုတော့အင်္ဂါညစကဝိုင်းအစီအစဉ်ကိုတင်ပြပေးဖို့အလဲရောက်လာပါပြီမြန်မာနိုင်ငံရဲ့ဒီကနေ့အခြေအနေပေါ်စိတ်ထိခိုက်ရတဲ့အကြောင်းနဲ့တနင်္ဂနွေလောက်မှာပြည်ပခါတွေကိုတွေ့နေရတာတိတ်ဝမ်းနေရပါတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ရုံအကြီးအကဲဟောင်းပရစ်စလာကလပ်ကပြောရေကိုပြောပါတယ် မြန်မာလူထုအတွက်လူသားစာနာမှုအကူအညီပေးရေးနိုင်ငံတကာကြိုးပမ်းမှုတွေကိုအမေရိကန်ကဥဆောင်ဖို့နဲ့အာနာသိန်းစစ်ကောင်စီတရားဝင်မှုမရအောင်ဆက်ပြီးလှုပ်သွားဖို့လဲမစ်ပရစ်စလာအကြီးတန်းအကြံပေးအဖြစ်လှုပ်ဆောင်နေတဲ့အမေရိကန်ငြိမ်းချမ်းရေးအင်စတီကျူ USIP ကတိုက်တွန်းထားပါတယ်ကုကြော်ကြော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ. Is Mr. Club thanks for being with us today? Let me start with this question.
You've been involving in Burma issues for now quite a long time.
Ms. Priscilla Clapp, you in a Sadamina with you at Jesuit Maracana. General Mauso Mijanaga Nema Yine, Nebomiazwa, Yini Jong Lare do the wound in it. Digni, Mima Nangu, Gide Kama. Padre Badale, Belumia, Kanzaya Badalekamia.
Well, first of all, what I see today breaks my heart. Because I am so close to the country
and ပထမဆုံးပြောချင်တာကဒီမှာဒီနေ့တွေ့နေရတာတွေကြောင့်အတော်ကိုစိတ်ထိခိုက်ကြီးခွဲရပါတယ်။ဘာကြောင့်လဲဆိုကျွန်မကဒီနိုင်ငံနဲ့တိတ်ကိုနှိစက်ပြီးနိုင်ငံတော်သွားလာခဲ့ပူပါတယ်။အခုတော့တိုင်းနိုင်ငံလုံးမှာပြိပခါတွေတွေ့နေရတာတိတ်ကိုဝန်းနေရပါတယ်။ဒါပေမဲ့ဒီပြိပခါကိုစိုးဝါလုံးနဲ့အင်မတန်မှလမ်းလွှဲနေတဲ့စစ်တပ်ကလောက်တာပါ။လူငယ်တဲ့တနေ့အာနာသိင်ငင်က သူတို့ဟာလူလူအပေါ်လွဲမားစွာအကဲဖြတ်ခဲ့တယ်လို့ထင်ပါတယ်။ရှင်းရှင်းပြောရရင်အဲ့ဒါဟာတိတ်ကိုတုံးနဲ့လောက်ရပါ။သူတို့ဟာတိုင်းပြည်မှာတော်လည်ရေးတစ်ခုပေါ်လာအောင်မီးမွေးခဲ့ပြီးသူတို့အနိုင်ရမှာမဟုတ်ပါဘူး။သူတို့ဟာရှုံးဘက်မှာရှိနေပါတယ်။လူလူကိုသူတို့လက်လွတ်လိုက်ရပါပြီ။သူတို့ရဲ့အနေအထားနဲ့နိုင်ငံရေးအာဏာကိုဆုံးရှုံးပါလိမ့်မယ်။လက်ရှိမြန်မာစစ်တပ်ကိုပြန်ကယ်
တခန္ဓာနာနေကြပြီးလူလူနဲ့ဆက်ဆက်မှုမရှိတော့ပါဘူး။အောက်ခြေကတက်ဖွင့်နေတော့ဆက်ဆက်မရှိပါဘူး။စစ်တပ်ရဲ့ထိပ်တိုင်းနဲ့အောက်ခြေတိုင်းကြားစီးပွားရေးကွာဟချက်ကတိတ်ကိုကြီးမားလွန်ပါတယ်။လူလူနဲ့ကြားမှာကွာဟချက်တက်တောင်ပိုကြီးမားနိုင်ပါတယ်။ဘာကြောင့်လဲဆိုဗိုလ်ချုပ်ကြီးတွေဟာအချင်းပြတ်ချစားပြီးသူတို့ကိုသူတို့ချမ်းသာအောင်လုပ်ခဲ့ကြလို့ပါ။သူတို့ကတိတ်ကိုအခွင့်ထူးခံနေထိုင်ကြပြီးအောက်ခြေလူလူကတော့စားစရာရဖို့ကြက်ရက်တလူရှာနေရပါတယ်။လူလူစီကနေစစ်သားတွေလူရက်နေကြတာမှာဒါကအတိတ်ကအကြောင်းတစ်ခုပါသူတို့ကိုယ်တိုင်အတွက်ငွေနဲ့စားစရာလူနေလို့ပါပဲဒါဟာတိတ်ကိုစိုးရလို့နဲ့အခြေအနေပါဒါကြောင့်လက်ရှိအနေအထားမှာမြမစစ်တက်ဟာတက်ဆိုးရှိမှာမဟုတ်ဘူးလို့ကျွန်မခန်းစားမိပါတယ
် Okay for the rest of the majority
of မြမလူတို့အများအစုကြီးတွေလက်ရှိအချိန်မှာမှောင်မိုက်တဲ့လှိုင်ကောင်းအဆုံးအလင်းရောင်တစ်ခုခုရှိအောင်မယ်တနည်းအားဖြင့်မျော်လင့်ချက်တစ်ခုခုရှိအောင်မယ်လို့ရောမြင်ပါသလားခင်ဗျ
it's going to leave a very strong and negative psychological impact
လိုင်ကောင်းဆုံးမှာအလင်းရောင်ကိုကျွန်မတကယ်ပဲမြင်ပါတယ်ဒါပေမဲ့လိုင်ကောင်းကတိတ်ရှိပါတယ်အဲ့ဒါကျွန်မကိုစိုးရိမ်စေတာပါပဲဘာကြောင့်လဲဆိုတိတ်ကြောက်ရွံ့ဖို့ကောင်းတဲ့အကျံဖက်အခြေအနေကိုကာလအရှည်ကြီးဖြတ်ကြရတဲ့လူလူပေါ်မှာတိတ်ကိုအာကောင်းပြီးအနှုတ်လက္ခဏာဆောင်တဲ့စိတ်ပိုင်းဆိုင်ရာတက်ရောက်မှုကြံခဲ့မှာကြောင့်ပါလူတွေပြန်ပြီးနလန်ထူဖို့အချိန်အရန်ကြာပါလိမ့်မယ်အခုချိန်မှာကိုပဲ NUG NUCC တိုင်းနာတွေအရက်ဖက်အဖွဲ့အစည်းတွေအတိုက်ခံတွေပါဝင်တဲ့အဖွဲ့အစည်းတွေကကြိုးပမ်းအားထုတ်နေကြတာနောက်အထိုက်လျောက်လွတ်လပ်မှုရခဲ့တဲ့နေ့တွေအတွင်းပေါ်လာခဲ့တဲ့အဖွဲ့အစည်းတွေအားလုံးပူးပေါင်းပြီးသူတို့လိုချင်တဲ့အနာဂတ်ကဘယ်လိုပုံစံမျိုးဆိုတာကိုပြောဆိုနေကြတာတွေကိုတွေ့ရတာသိကျင်နေမိပါတယ်အဲ့ဒါဟာတိတ်ကိုကောင်းမွန်တဲ့လုပ်ငန်းစဉ်ဖြစ်ပြီးအဲ့ဒီလုပ်ငန်းစဉ်အပေါ်ထောက်ခံမှုအများကြီးပေးဖို့လိုပါတယ်ဒီလုပ်ငန်းစဉ်ကိုအမေရိကန်ဆိုရတဲ့နိုင်ငံကအတိုင်းဝန်ကထောက်ခံနေတဲ့အပေါ်ကျွန်မအားတက်မိပါတယ်ဒ ိုင်းပြည်ရဲ့အနာဂတ်ဘယ်လိုပုံစံမျိုးဖြစ်ချင်တယ်လဲဆိုတာအတိုက်ခံတွေအားလုံးတညီတညွတ်တည်းဆွေးနွေးညှိနှိုင်းပြီးကြာလာဖို့ ਨੇ အဲ့ဒီအနာဂတ်စီရောက်အောင်တွားနိုင်ဖို့ကျွန်တော်တို့ကူညီရပါမယ
် You are urging the US government among other things
အမေရိကန်ဆိုရောက်ကိုတိုက်တွန်းထားတဲ့အချက်တွေထဲမှာမြန်မာနိုင်ငံတွင်းကအရသာလူလူတွေလူသားစာနာမှုအကူအညီတွေပေးပို့နိုင်ရေးနိုင်ငံကကြိုးပမ်းမှုတွေကိုအမေရိကန်ကဥဆောင်ဖို့ဆိုတာလဲပါတာတွေ့ရပါတယ်အမေရိကန်ဆိုရကအဲ့ဒီလူပြောဆိုတာကိုရောကြားပါရဲ့လားခင်ဗျာသူတို့နားထောင်နေပါရဲ့လ
ား with one very most senior officials in the State Department and he told me that they've already sent nearly half a billion dollars
ပြီးခဲ့တဲ့ရက်ကပဲအမေရိကန်နိုင်ငံသားရေးဌာနအကြီးအကဲတာဝန်ရှိသူတွေကဝါအရင်ဆုံးတစ်ယောက်နဲ့ကျမတို့ဆွေးနွေးခဲ့ပါသေးတယ်ဒေါ်လာ3,500နီးပါးတန်တဲ့လူသားချင်းစာနာမှုအကူအညီတွေနေဆက်ဒေတာဟိုဘက်ဒီဘက်မှာလုတ်ကန်နေတဲ့အရက်ဖက်အဖွဲ့အစည်းတွေကတဆင်ပေးပို့ခဲ့ပြီးပြီလို့သူကပြောခဲ့ပါတယ်အကူအညီတချို့ကတော့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေအတွက်ပို့ခဲ့ပြီးတချို့ကတော့ထိုင်းနိုင်ငံကဒုက္ခသည်တွေအတွက်ပေးခဲ့ပါတယ်အများစုကမြန်မာပြည်ဝင်အတွက်ပါနေဆက်ဟိုဘက်ဒီဘက်ကအစိုးရမဟုတ်တဲ့အဖွဲ့တွေအရက်ဖက်လူမှုအဖွဲ့တွေကနေပေးခဲ့တာပါကျမတို့အကြံပေးနေတာကနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့သူတို့ကြားမှာညှိနှိုင်းလှုပ်ဆောင်ကြဖို့ပါနိုင်ငံတကာဆိုတာကညှိနှိုင်းလှုပ်ဆောင်တာမှာသိကောင်းလာတာမဟုတ်ပါဘူးဒါကြောင့်ဒီလိုညှိနှိုင်းလှုပ်ဆောင်တာမျိုးအတွက်အမေရိကန်ကဥဆောင်မှုအခမ်းအနားလိုအပ်ပါတယ်ကုလသမဂ္ဂကလည်း USAID ကတဆင့်အကူအညီတွေပေးနေပါတယ်ဒီလုပ်ငန်းတွေကိုစပြီးညှိနှိုင်းလှုပ်ဖို့လိုပါတယ်လူသားချင်းစာနာမှုအကူအညီတာမဟုတ်ပါဘူးဒါပေမဲ့ဂျာနဲ့စပြီးအဲ့ဒီကနေအတိုက်အခံနဲ့ပြည်ဝင်ပြည်ပကလူလူကိုပိုးပြီးတော့အနာဂတ်အတွက်စဉ်းစားရေးလုပ်သွားမှာဖြစ်ပါတယ
် In the latest release report from USIP United States
American ငြိမ်းချမ်းရေး Institute USIP ကမြန်မာအရေးနဲ့ပတ်သက်ပြီးနောက်ဆုံးထုတ်တဲ့အစီရင်ခံစာထဲမှာ American ဆိုရလူစီချင်တာတွေကိုအကြံပေးထားတဲ့အထက်လူသားစာနာမှုအကူအညီပြင်တခြားအချက်တွေလည်းပါပါတယ်ဒါပေမဲ့ကျွန်တော်စဉ်းစားမိတာကမြန်မာနိုင်ငံမှာအမေရိကန်အတွက်မဟာဗျူဟာမြောက်အကျိုးစီးပွားတစ်ခုခုကျွန်တော်တို့မတွေ့မိပါဘူးရှိတယ်ဆိုရင်လည်းကျွန်တော်ကိုပြောပြပါတစ်ဖက်မှာလည်းမြန်မာနိုင်ငံရဲ့အင်းနီးချင်းနိုင်ငံကြီးဖြစ်တဲ့တရုတ်နိုင်ငံရှိနေပါတယ်အမေရိကန်ဟာမြန်မာအရေးကြောင်းမှုလို့တော့တရုတ်နိုင်ငံရဲ့အကြောင်းမှာမလိုအပ်ဘဲအငင်းပွားတင်းမာရတာမျိုးဖြစ်ချင်မယ်လို့ကျွန်တော်မထင်ပါဘူးဒီအချက်တွေကိုထည့်စဉ်းစားပြီးတော့မြန်မာအာဏာသိမ်းအချက်အသေးကိုကူညီဖြည့်ရှင်းတာမှာအမေရိကန်အနေနဲ့ဘယ်လောက်အားသာချက်များရှိပါသလဲခင်ဗ
ျ Well it's true that our immediate our instruments if you will for immediately
ချင်းဒီပေါ်မှာအမေရိကန်ရဲ့ချက်ချင်းဩစာတက်ရောက်နိုင်မှုဒါမှမဟုတ်ချက်ချင်းတက်ရောက်နိုင်မှုကတိတ်ကိုနေတယ်ဆိုတာမှန်ပါတယ်ဒါဟာပထဝီအနေအထားပါပထဝီအနေအထားလက်တွေ့အခြေအနေကနေစပါမယ်ကျမတို့ကကမ္ဘာတစ်ဖက်ချမ်းမှာရှိနေရပါဒါကြောင့်ဒေသရင်းကမဟာမိတ်တွေလက်တွဲဘက်တွေနဲ့လုပ်ကံရပါမယ်ကျမတို့ကတရုတ်လိုနဲ့နိမိတ်ချင်းထိမနေပါဘူးတရုတ်ကနေဆက်အရှိကြီးထိနေတာပါတရုတ်နဲ့မြန်မာအကြားလူမျိုးစုနဲ့တမိုင်းကြောင်းဆက်ဆံရေးကြောင်းနီးလန်းအမျိုးမျိုးနဲ့တရုတ်ကအငြင်းရှိနေမှာပါဒါကိုအချက်လက်တစ်ခုအဖြစ်ကျမတို့အသိမှတ်ပြုပါရစေမက္ကဆီကိုကနေဒါနဲ့ကျမတို့ကြားမှာလည်းအဲ့လိုဆက်ဆံရေးမျိုးရှိတာပါပဲတရုတ်နိုင်ငံဟာကျမတို့ထက်မြန်မာနိုင်ငံမှာပိုကြီးမားတဲ့ချက်ချင်းလက်ငင်အကျိုးစီးပွားရှိပါတယ်။ဒါပေမဲ့အမေရိကန်နဲ့မဟာမိတ်တွေဟာမြန်မာနိုင်ငံအပေါ်တိတ်ကြီးမားတဲ့တက်ရောက်မှုရှိတယ်ဆိုတာကိုလည်းသဘောပေါက်ဖို့လိုပါတယ်။ဘာကြောင့်လဲဆိုဒီဒေါ်လာကြီးဆက်ဖြစ်နေတာအဲ့ဒါကြောင့်ပါပဲ။ဒီမျိုးဆက်တဲ့နဲ့ကျမတို့လက်တွဲလှုပ်လာတာအခုဆိုရင်25နှစ်ကျော်ပါပြီ။88ကလေးကပါ။လွတ်လပ်မှုအောက်မှာဆရာနာရှင်မဟုတ်တဲ့အစိုးရတစ်ခုလက်အောက်မှာနေရတဲ့ဘဝကဘယ်လိုမျိုးလဲဆိုတာစဉ်းစားနိုင်ဖို့လုပ်ခဲ့ပါတယ်။သူတို့အဲ့ဒါကိုနားလည်ပါတယ်။ဒါဟာနိုင်ငံတကာအတိုင်းအဝိုင်းရဲ့လွှမ်းမိုးမှုပါ။တရုတ်မဟုတ်ပါဘူး။တရုတ်နိုင်ငံဟာမြန်မာနိုင်ငံမှာအမေရိကန်ရှိနေတာထက်ဒီမိုကရေစီလှုပ်ရှားမှုရဲ့နိုင်ငံရေးဩဇာတက်ရောက်မှုကိုပိုကြောက်ပါတယ
်။ I would like to turn my attention to another issue. It's about
နောက်မေးချင်တဲ့ကိစ္စတစ်ခုကအမေရိကန်ကာကွယ်ရေးဆိုင်ရာအဥပဒေ NDAA ထဲမှာပါတဲ့မြန်မာနိုင်ငံဆိုင်ရာဖြည့်ဆွက်ပြဋ္ဌာန်းချက်တွေနဲ့ပတ်သက်တဲ့အပိုင်းပါ Miss Priscilla ရဲ့အမြင်မှာအဲ့ဒီ NDA တွေကမြန်မာနိုင်ငံဆိုင်ရာဖြည့်ဆွက်ပြဋ္ဌာန်းချက်တွေဟာမြန်မာနိုင်ငံကစစ်အာဏာသိမ်းအချက်အသေးကိုကူညီဖြည့်ရှင်းတာမှာဘယ်လောက်အားကောင်းကောင်းနဲ့အထောက်အကူဖြစ်စေနိုင်တယ်လို့ထင်ပါတယ်ခင်ဗျ
NDAA is the National Defense Authorization Act. It's one of the major pieces of legislation.
NDAA ဟာမေကင်ပြည်အောင်စုမှနှစ်စဉ်ပြဋ္ဌာန်းတဲ့အဓိကဥပဒေတစ်ခုဖြစ်ပြီးဒီဇင်ဘာလမှာသမ္မတကလက်မှတ်ရေးချိုးပြဋ္ဌာန်းခဲ့တာကြောင့်အဲ့ဒီဖြည့်ဆွက်ပြဋ္ဌာန်းချက်တွေအသက်ဝင်နေပါပြီ။ကွန်ဂရက်ဆတော်မှာမြန်မာရေးနဲ့ပတ်သက်ပြီးဝေလည်နေတဲ့ဥပဒေမူကြမ်းအတော်များများကအသက်ဝင်နေတာမဟုတ်ဘဲစိတ်ကူးလောက်ပါပဲ။ဒီတစ်ခုကတော့အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံဆီယနာတိမ်မှုကိုတုံ့ပြန်လှုပ်ဆောင်တာမှာမဟာဗျူဟာသစ်ထွက်လာအောင်လုပ်ဖို့လိုတဲ့အသက်ဝင်နေပြီးသားပြဋ္ဌာန်းချက်ပါ။ကျမတို့ USIP ရဲ့အစဉ်ခံစာနဲ့အကြံပြုချက်တွေဟာအချိန်ခိုက်ဖြစ်သွားပါတယ်။ NDAA နဲ့ဆက်ဆက်မယ်လို့ကျမမသိခဲ့ပါဘူး။ဒါပေမဲ့အစိုးရကြီးတန်းတာဝန်ရှိသူတွေဟာဖေဖော်ဝါရီလနှောင်းပိုင်းဒါမှမဟုတ်မတ်လအစောပိုင်းမှာသူတို့ရဲ့မြန်မာရေးမဟာဗျူဟာသစ်နဲ့ပတ်သက်ပြီးလွှတ်တော်မှာအစဉ်ခံရပါမယ်။နိုင်ငံကြီးဌာနကလူတွေအဲ့ဒီအတွက်ပြင်ဆင်နေကြပြီးကျမတို့နဲ့ပြောဆိုဆွေးနွေးနေပါတယ်။USIP.org website မှာကြည့်လို့ရတဲ့ကျမတို့အစဉ်ကန်စာထဲမှာမဟာဗျူဟာသစ်ဘလို့ဖြစ်တဲ့ဆိုတဲ့အကြံဉာဏ်အချက်တွေပါဝင်ပါတယ်။နောက်ထပ်ကြံခက်အရေးယူမှုတွေဆက်လုပ်သွားဖို့တရားမဝင် SSC အစိုးရကိုတရားဝင်မှုမရအောင်ဆက်ပြီးတော့လုပ်သွားဖို့စစ်တပ်ကကျူးလွန်ထားတဲ့လူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ယာစွေမှုနဲ့စစ်ရာဇဝတ်မှုဆိုင်ရာအထောက်အထားတွေကိုဆက်ပြီးစုဆောင်းသွားပြီးတော့အဲ့ဒါတွေကိုနိုင်ငံသားတရားရုံးတွေမှာတင်ပြသွားကြမှာပါ။ဒီနေ့မြန်မာစစ်ဘုတ်ချုပ်တွေအနေနဲ့အနာဂတ်မှာအဖမ်းခံရပြီးနိုင်ငံတကာတရားရုံးတွေမှာစစ်ဆေးခံရနိုင်တဲ့အန္တရာယ်ကိုရှောင်ပြီးတော့နိုင်ငံပြင်ပကိုခီးသွွားဖို့မဖြစ်နိုင်တာမဟုတ်ဘူးဆိုရင်တော့ခတ်သွားမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုသူတို့လုပ်နေတာကနိုင်ငံတကာဥပဒေအလုံးကိုပြောင်းကြကြအန်တုစိန်ခေါ်နေတာကြောင့်ပါ။ဒါကိုသူတို့သတိထားမိဖို့မရပါဘူး။သူတို့အပြစ်ပေးခံရမယ့်အစဉ်ရောက်မှာမဟုတ်ဘူးလို့သူတို့ထင်နေပုံရပြီးအဲ့ဒါကမမှန်ပါဘူး။ဆိုတော့ဒီချိုးပန်းမှုအားလုံးကလုပ်ငန်းစဉ်ထဲမှာပါဝင်ပါမယ်။ NDAA မှာပါတဲ့ဖြည့်ဆွက်ပြဋ္ဌာန်းချက်တွေကိုကြည့်ရင်ဒီလှုပ်ဆောင်ချက်အမျိုးမျိုးကိုလုပ်ဖို့လိုအပ်တယ်ဆိုတာတွေ့ရမှာဖြစ်ပြီးဒါရီဟာအခုစဉ်းစားနေတဲ့အထက်မှာပါဝင်ပါတယ်
။ Thank you very much for your insights and for your expertise and sharing with us.
Well, stay tuned. There's more coming. Thank you very much.
ကိုချိုချိုတင်ဆက်တဲ့မြန်မာတင်ပြပေးခဲ့တာပါခင်ဗျာ။ဒီအမေရိကန်တန်ခါနဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတလဲတင်ပြပေးပါအောင်ခင်ဗျာမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေဟာအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလူမျိုးရေးကိုချင်းချောက်နေတဲ့အတွက်မြန်မာနိုင်ငံနဲ့ပတ်သက်ပြီးအရေးပေါ်အခြေအနေဆက်လက်ထားရှိတဲ့အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကွန်ဂရက်လွှတ်တော်ကိုမနေ့ကအကြောင်းကြားစာပေးပို့ပါတယ်ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလကစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအခြေအနေတွေဟာအမေရိကန်အမျိုးသားလုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒအပေါ်လွလွန်ကဲကဲဆက်လက်ချင်းချောင်းနေတယ်လို့အကြောင်းကြားစာမှာဖော်ပြထားပါတယ်ခင်ဗျာမြန်မာစစ်တပ်စီကိုလေရင်စီတွေမရောက်ရှိအောင်ပိတ်ဆို့အရေးယူဖို့ UK နဲ့တခြားတိုင်းပြည်တွေကိုတောင်းဆိုတဲ့ဆော်အော်စီယုံလှုပ်ရှားမှုအသစ်တရားကိုမြန်မာအရေးလှုပ်ရှားနေတဲ့ဘာမာကမ်ပိန်း UK ကစတင်လိုက်ပါတယ်ဖေဖော်ဝါရီလ၈ရက်နေ့ရက်စွဲနဲ့ထုတ်ပြန်ချက်တရထုတ်ပြန်ပြီးအခုလိုစတင်လိုက်တာဖြစ်ပါတယ်ပိတ်ဆို့အရေးယူရာမှာစစ်တပ်ကိုလေရင်စီရောင်းချပို့ပေးနေတဲ့မြန်မာကုမ္ပဏီတွေကိုပိတ်ဆို့အရေးယူဖို့ဘာမာကမ်ပိန်း UK အဖွဲ့ကတောင်းဆိုထားတာဖြစ်ပါတယ်လေးနိုင်ငံအစည်းအဝေးကိုတက်ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာဩစတြေးလျနိုင်ငံကိုတနင်္လာနေ့နောက်ပိုင်းကထွက်ခွာသွားပါတယ်အင်ဒိုပစိဖိတ်ဒေသမှာရေကြောင်းနဲ့စိုက်ဘာလုံခြုံရေးအတွက်ဩစတြေးလျအိန္ဒိယဂျပန်နဲ့အမေရိကန်ပြည်ထောင်စုတို့ကတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။ဗီဒီယိုမြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့မတ်ဆုမွန်ဖြစ်ပြီးစက်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Joe Gill နဲ့ Justin Twist တို့ဖြစ်ကြပါလေ။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာ။ဗီဒီယိုကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးပြည့်ရနေတဲ့ခတ်သိမ်းကင်းဝေးပြီးတော့လူရင်းဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.